Welcome to the Voice of America in Burmese.
Mingla mane kem ma bya. VOA American ta ye 2022 khu ne February 17 ye ne Chatabari ne mne pat season wi go American Peter Su Washington DC myo ga ne dai yai thau lwin be ni ba bi. VOA season wi go light meter 24 45 do pye light meter 190 kHz 95.5 ro ga ne dai yai na sin nai da lo. VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့မနက်ခင်းအစီအစဉ်မူဖြင့်ကျွန်တော်ရမထုံးကတာဝန်ယူတက်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့ဒေသစံတော်ချင်းဗိုလ်တုံးနဲ့မော်လတနိုင်မှာတော့ American သမ္မတ Joe Biden ကမြန်မာစစ်ကစစ်အာဏာသိမ်းကောင်းဆောင်တွေကိုအရေးယူရေးအခုလိုပြောကြားခဲ့ပါတယ်
။ And today I've approved a new executive order.a new executive order enabling us to immediately sanction the military leaders who directed the coup, their business interests as well as close family.
မြန်မာစစ်ကောင်းဆောင်တွေနဲ့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းပေါ်ပြတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေချက်ချင်းချမှတ်သွားမယ်ဆိုပြီး American သမ္မတ Joe Biden ပြောထားတဲ့အကြောင်းသတင်းပြည့်စုံကိုမကြခင်ကြားကြရမှာဖြစ်ပါတယ်။ဒီသတင်းနဲ့အတူမနေ့ညကစစ်တပ်ကနိုင်ငံတော်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေပါဝင်လူ့အများပြားကိုဖန်စီထိန်းသထားတဲ့တရင်နဲ့မင်းမြတ်ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီတရင်တွေမတိုင်ခင်ဗိုလ်တုနှစ်မနဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကတရင်တွေကိုကိုညာဝင်းအောင်နဲ့အောင်မြတ်သူတို့ကကြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့ကြတဲ့စစ်တပ်ခေါင်းဆောင်တွေပေါ်အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေသစံတော်ချိန်ဗိုလ်တုနှစ်မွန်လွန်ပိုင်းမှာကြေညာပါတယ်။ဒါ့အပြင်တပ်မတော်ကလက်ရှိသိမ်းယူထားတဲ့အာဏာကိုအမြန်ဆုံးပြန်စွန့်လွှတ်ဖို့ကိုလည်းသမ္မတဘိုင်ဒန်ကထက်လောင်းတိုက်တွန်းလိုက်ပြီးနိုဝင်ဘာ၈ရက်နေ့မှာပြည်သူတွေကသူတို့ဆန္ဒအတိုင်းထုတ်ဖော်မင်းပြီးခဲ့ကြတဲ့ရွေးကောက်ပွဲရလဒ်ကိုအတိအမှတ်ပြုလေးစားလိုက်နာဖို့ကိုလည်းသမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ
် The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States
အခုချမှတ်လိုက်တဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုရမြန်မာအစိုးရသုံးရန်ပုံငွေအတွက်အမေရိကန်ကထောက်ပံ့နေတဲ့အမေရိကန်ဒေါ်လာ1 billion ကိုအာဏာသိမ်းစစ်ကောင်စီကရတော့မှာမဟုတ်ပါဘူး။ဒါအပြင်ဒဏ်ခတ်ပိတ်ဆို့ခံရတဲ့ပထမအတုပ်အမည်စင်းကိုဒီသတင်းမှတ်တယ်ထုတ်ပြန်သွားမှာဖြစ်ပြီးအဲ့ဒီတည်းမှာအာဏာသိမ်းစစ်ကောင်ဆောင်တွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေပါဝင်မှာဖြစ်ပါတယ်။မြန်မာစစ်အာဏာသိမ်းအဖွဲ့ကိုအခုလိုအမေရိကန်ကဒဏ်ခတ်အရေးယူလိုက်တဲ့ဆုံးဖြတ်ချက်အပေါ်ကြိုးဆိုကြောင်းအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Bob Menendez နဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးသုတေသနအဖွဲ့ကပါကြိုးဆိုပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတဲမှာမြန်မာအစိုးရအတွက်အကျိုးများဖြစ်စေမဲ့အမေရိကန်နိုင်ငံကိုတင်သွင်းမဲ့ပို့ကုန်လမ်းကြောင်းကိုပိတ်ဆို့ရပ်တန့်ထားမှလည်းဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အခြားလိုအပ်တဲ့ကဏ္ဍတွေမှာတော့မြန်မာပြည်သူတွေလက်ထဲဒဏ်ရာရရှိစေမဲ့နည်းလမ်းအရအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ပံ့ကူညီမှာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကကြေညာပါတယ်။အကြေးမြန်မာနိုင်ငံမှာလက်ရှိတဲ့အခြေအနေတွေပိုဆိုးလာမယ်ဆိုရင်မြန်မာစစ်ဘုတ်ချုပ်တွေကိုအမေရိကန်ပြည်ထောင်စုကဒီတဲ့ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်သွားမယ်လို့ဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံတော်လွှားစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေပိုပြီးကြေပြန့်ကြီးတွားလာနေချိန်မှာပဲ NLD အစိုးရလက်ထက်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဘူတောင်ဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်ဗိုလ်တုနေညကချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းလျန်လွယ်ပြန်လည်အဖမ်းဆီးခံရသလိုချင်းပြည်နယ်ဟာခါမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတလာကီလီယိုလျန်နဲ့အရာရှိစလိုက်ထောက်ပြီးတို့ကိုဖမ်းဆီးသွားသလိုထန်ဇလန်မြို့ရွေးကောက်ပွဲကော်မရှင်အရာရှိစလိုက်ခင်အောင်လင်းတို့ကိုလည်းည7နာရီဝန်းကျင်မှာရဲတွေကလာရောက်ဖမ်းဆီးသွားခဲ့တာပါရန်ကုန်မှာဆိုရင်လည်း NLD ပါတီဗဟိုဥပဒေပြုအထောက်ကူအဖွဲ့ဝင်ရှင်းနေဦးကျော်ဟုကိုဗိုလ်တော်ကသူ့နေအိမ်တော့ကိုဖျက်ပြီးဝင်ရောက်ဖမ်းဆီးခဲ့ပါတယ်ဒါအပြင်ရခိုင်ဝန်ကြီးချုပ်ဦးညီပုကိုနေမှာစစ်တပ်ကလာရောက်ဖမ်းဆီးခြင်းမှာ
ရောက်ပါတယ်ရောက်ပြီတခါလေးယူခဲ့လိုက်ပါရောက်ပါတယ်ဗျာဟိုဘီကျွန်တော်ယူခဲ့တယောက်ယူခဲ့လိုက်ပါဗျာရဲ့တယောက်ယူ
ခဲ့တယ်ကတန်းနာ
ဦးညီပုကလိုအပ်တာတွေယူမယ်လို့ပြောပေမဲ့လက်မခံဘဲနောက်မှလူလွတ်ပြီးယူခိုင်းမယ်ဆိုပြီးစစ်ရာရှိကပြောတဲ့အတွက်အသာတကြီးလိုက်သွားတဲ့ဗီဒီယိုဖိုင်ကိုမြင်ရပါတယ်တကာတလောကမှာပြန်လဲလွတ်မြောက်လာတဲ့တရင်တိုင်းဝန်ကြီးချုပ်ဦးမြင့်မောင်ကိုလည်းပြန်လဲဖမ်းဆီးသွားပြီဖြစ်ပါတယ်။ပြည်ရင်ပြည်နယ်မှာတော့ ကရင်ပြည်နယ်အစိုးရစီမံဘဏ္ဍာဝန်ကြီးဦးတန်းနိုင်နဲ့ဂျိုင်းစိတ်ကြီးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်စောတင်ဝင်းတို့ကိုဖမ်းဆီးသွားခဲ့ပါတယ်။အခုလိုဖမ်းဆီးမှုတွေခြေဆက်ဖြစ်လာလိမ့်မယ်လို့ရန်ကုန်မြို့နိုင်ငံရေးအသိုင်းအဝိုင်းကသုံးသပ်နေပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တာကိုနိုင်ငံအနှံ့ကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်နေတာမှာဗိုလ်ဒုနေ့အထိ၅ရက်ဇက်တိုက်ရှိလာခဲ့ပါပြီ။တချို့နေရာတွေမှာစစ်တပ်ကဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွဲတာတွေရှိနေတဲ့ကြားကပဲအခုလိုရက်ဆက်ဆန္ဒပြနေကြတာပါ။လူစုခွဲဖို့အတွက်စစ်တပ်က၆လမ်းပစ်ကတ်တာ၊မီတာပိုက်တွေနဲ့ရေဖြန်းထိုးခွဲလုပ်တာတွေကြောင့်ဆန္ဒပြသူတွေထဲမှာဒဏ်ရာရသူတွေရှိခဲ့ပါတယ်။နေပြည်တော်မှာတော့အင်္ဂါနေ့တုန်းကထောင်ချီတဲ့ဆန္ဒပြသူတွေကိုဒုံညိုကြီးတပ်ဖွဲ့ကလူစုခွဲဖို့တတိပေးပြောဆိုခဲ့တယ်လို့ဆန္ဒပြသူတူက VOA ကိုပြောပါတယ်။အင်္ဂါနေ့တုန်းကနေပြည်တော်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အနည်းဆုံး2ဦးဒဏ်ရာရရှိပါတယ်။တူကဥကောင်းမှထိမှန်ပြီးနောက်တူကရင်ဘတ်ကိုထိမှန်ဖောက်ထွက်သွားပါတယ်။ဥကောင်းကိုထိမှန်ခဲ့တဲ့အသက်20ရွယ်မမများတက်တဲ့ခိုင်ကိုအထူးကြမ်းမတ်ဆောင်ထဲမှာအသက်ရှူဆက်တပ်ပြီးစောင့်ကြည့်နေရတယ်လို့တော်ဝင်ကြဆရာဝန်ကပြောပါတယ်အခုချိန်ထိခေါင်းထဲမှာကြီးစံရှိနေတဲ့အတွက်အချိန်ကြီးစိုးရင်ရပြီးအသက်ရှင်ဖို့အခွင့်အလမ်းနေတယ်လို့ဆရာဝန်ကပြောပါတယ်ရင်မတ်ကိုတနက်ထိမှန်ခဲ့သူအသက်23နှစ်အရွယ်ကိုစိုးဝေကတော့အချိန်ကြီးတိတ်မစိုးရင်ရတော့ဘူးလို့ဆရာဝန်ကပြောပါတယ်ညင်ညင်ညင်ညာဆန္ဒပြနေတဲ့သူတွေကိုအင်အားသုံးဖြိုခွဲနေတဲ့ရဲတပ်ဖွဲ့တွေယာတူးတော်ဝင်ကနေတုတ်ထွက်ပေးဖို့မြမလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကတောင်းဆိုပါတယ်အခုလိုဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့လို့ရပေါ်ကုလသမဂ္ဂကလည်းပြစ်တင်ရှုတ်ချထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံတကာစီးပွားရေးလုပ်ငန်းရှင်တွေပို့ပြီးအာရုံစိုက်လာပါတယ်မြန်မာစစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေပေါ် PR တွေပို့ပြီးတိုးမြင့်လာနေပါတယ်စစ်တပ်ကအာဏာသိမ်းပြီးချင်းမှာပဲဂျပန်ကီရင်အဖျော်ရမကအုပ်စုကမြန်မာဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ငန်းတွေကနေစွန့်ခွာသွားပါတယ်အင်္ဂါနေ့ကတော့စင်ကာပူ RMH ကုမ္ပဏီကစစ်တပ်ပိုင်းမြန်မာဗာဂျီးနီးယားတိုဘက်ကိုကုမ္ပဏီမှာရှိတဲ့သူ့ရဲ့ share တွေကိုစွန့်လွှတ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်နမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOA အမေရိကန်တန်ကကြော်တဲ့ပရင်းနဲ့မနေ့ကင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ကျွန်တော်အောင်မြတ်သူပ
ါဝနေကိုရတဲ့ဘောကွာ
ထိုင်းနိုင်ငံရဲ့ဒီမိုကရေစီရေလှှရှားသူတွေကတော့ဗန်ကောက်မြို့ရဲ့လမ်းနေပေါ်ကိုဗုဒ္ဓဦးနဲ့မှာပြန်လည်ရောက်ရှိလာပါပြီအိနီချင်းမြန်မာနိုင်ငံမှာဆက်အနာသိန်းနာကိုစန့်ကျင်ကန့်ကွက်သူတွေရဲ့နီးနာအတိုင်းပဲအိုးခွက်တွေကိုကြဲကြဲလောင်လောင်တိကပ်ပြီးနလနီပါရက်နာနေရကအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်လာတာဖြစ်ပါတယ်။ထိုင်းတော်ဝင်မိသားစုတွေကိုအသေးဖြတ်မှုနဲ့တရားစွဲဆိုရတဲ့ထင်ရှားတဲ့ဒီမိုကရေစီရေလှှရှားသူ၄ဦးရဲ့အာမခံကိုပယ်ချခံခဲ့ရပြီးနောက်တစ်နေ့မှာအခုလိုဆန္ဒပြမှုတွေပြန်လည်ပေါ်လာခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတည်းကစတင်ခဲ့တဲ့ထိုင်းဒီမိုကရေစီရေလှှရှားမှုတွေမှာလည်းလူ50ထက်မနည်းကိုထောင်ဒဏ်15နှစ်နဲ့အထက်အပြစ်ပေးနိုင်တဲ့ဒီအသေးဖြတ်ဥပဒေနဲ့တရားစွဲဆိုရတာပါ။မနစ်ကဒီမိုကရေစီရေလှှရှားမှုရဲ့အမြင့်ဆုံးအနေထားတွေမှာတန်ကောက်မြို့တလွာလူပေါင်းတောင်းချီပါဝင်ခဲ့ပြီးတော့ဘရင်စနစ်ဖြတ်သိမ်းရေးနဲ့ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်ဝူချာနှုတ်ထွက်ပေးရေးကိုတောင်းဆိုခဲ့ကြပါတယ်။အခုဗုဒ္ဓဦးနေ့မှာတော့ထောင်ကနန်းအနေငယ်ရှိတဲ့ဆန္ဒပြသူတွေဟာမြို့လေကောင်မှာစုစည်းလို့အိုးခွက်တွေကိုတိကပ်ပြီးဝန်ကြီးချုပ်ပရာယွတ်နှုတ်ထွက်ပေးရေးတမ်းမြိုင်တောင်းဆိုခဲ့ကြပါတယ်။ဆန္ဒပြဝဲကောင်းဆောင်ပန်နူစီယာစစ်တီယာဝတ်နာခိုးကတော့ဒီကနေ့ဟာဒီနှစ်ရဲ့ပထမအဆုံးတိုက်ပွဲဖြစ်ပြီးတော့ဒီနေ့ရဲ့ရွေချက်အဖြစ်လူတန်းနဲ့ချီပြီးတော့လမ်းလေးပေါ်ရောက်လာစေဖို့နဲ့လူများလာတဲ့အခါမှာတောင်းဆိုချက်တွေကပို့ပြီးတော့စစ်မှန်လာမှာဖြစ်တယ်လို့ပြောပါရယ်ထို့အတူပဲမြန်မာရှေ့ပြောင်းလို့သမားတွေရဲ့ဒီမိုကရေစီရေးဆန္ဒပြမှုတွေကလည်းပြီးခဲ့တဲ့အပတ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံထဲမှာအတူတကွဖြစ်ပေါ်နေပါရယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ကတော့မြန်မာအာဏာသိမ်းကောင်းဆောင်ပူကျုံမှုကြီးမင်းအောင်လှိုင်စီကမြန်မာဒီမိုကရေစီရေးထောက်ခံပေးဖို့စာကိုရရှိခဲ့တယ်လို့သတင်းတော်တွေကပြောဆိုခဲ့ပြီးမြန်မာဒီမိုကရေစီဖြစ်စဉ်ကိုထောက်ခံပေမဲ့လည်းနိုင်ငံခြားကောင်းမွန်တဲ့ဆက်ဆံရေးကအရေးကြီးတယ်လို့ပြောဆိုသွားပါတယ်။မြန်မာဆန္ဒပြပွဲတွေကထိုင်းဒီမိုကရေစီရေလှှရှားမှုကိုစိတ်အားထက်သန်စေခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံချမ်းမိုင်နဲ့အာဇာဝင်ကြီးဌာနကဖေဖော်ဝါရီ10ရက်ဗုဒ္ဓဦးနေ့ည7နာရီမှာထုတ်ပြန်ခဲ့တဲ့သတင်းအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်သူလူနာအသက်39ဦးရှိခဲ့တယ်လို့ဖော်ပြထားပါတယ်။တက်ခွဲစမ်းသပ်နမူနာပေါင်း1994ခုကိုစမ်းသပ်ပြီးအခုလူနာအသက်ထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်တည်ဆုံးသူနောက်တူဦးလည်းရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ ဒါကြောင့်မြန်မာနိုင်ငံမှာအခုချိန်ထိဓာတ်ခွဲအတည်ပြုလူနာစုစုပေါင်း 34,489 ဦးရှိသွားပြီးသေဆုံးသူစုစုပေါင်းကတော့ 3,182 ဦးရှိသွားပြီဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO နဲ့ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ UNICEF တို့ရဲ့ခေါင်းဆောင်ပိုင်းတွေက COVID-19 ကာကွယ်ဆေးအမြောက်အများထုတ်လုပ်ကြဖို့နဲ့မြန်မာတက်တာဖြန့်ဝေကြဖို့ဗုဒ္ဓဦးနေကမြစ်တာရက်ခံလိုက်ကြပါတယ်။ပူးတွဲထုတ်ပြန်ချက်တွေမှာ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတော့လက်ရှိထုတ်လုပ်ပြန်ချီနေတဲ့ကာကွယ်ဆေး128တန်းဟာကမ္ဘာပြည်တွင်းထုတ်ကုန်60ရာခိုင်နှုန်းကိုထုတ်လုပ်နေတဲ့တိုင်းပြည်10ခုရဲ့လူဦးရေ3ဘုံ2ဘုံကျော်ကိုပဲကာကွယ်ဆေးတွေရရှိစေမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ထို့အတူ UNICEF အကြီးအကဲ Henry Darfour ကလည်းဒီကနေ့ဒီကမ္ဘာနိုင်ငံ130ကလူဦးရေ 2.5 ဘီလီယံကိုပဲပထမအကြော့ကာကွယ်ဆေးတွေထိုးရသေးတယ်လို့ဆိုပါတယ်။ဒီလိုပဲဆက်ဖြစ်နေမယ်ဆိုရင်လူပွားနဲ့အသက်မွေးကြောင်းမှုတွေကိုဆက်ပြီးဆုံးရှုံးနေမှာဖြစ်ပြီးကမ္ဘာစီးပွားရေးကိုလည်းပြန်လည်ကုစားဖို့နှေးကွေးနေဥမှာဖြစ်တယ်လို့ပူတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစိုးရတွေဟာနယ်နိမိတ်ကန့်သတ်ချက်တွေကိုကြော်ပြီးကြည့်မြင်ဖို့လိုအပ်ပြီးနောက်ထပ် virus မျိုးကွဲတွေကိုကန့်သတ်ဖို့နဲ့ကပ်ဘေးကိုရပ်တန့်ဖို့အတွက်ကာကွယ်ဆေးမဟာဗျူဟာတွေကိုချမှတ်ကျင့်သုံးဖို့လည်းတိုက်တွန်းထားတာပါပဲ။နိုင်ငံအားလုံးမှာရှိတဲ့ရှေ့တန်းမှာတာဝန်ထမ်းဆောင်နေကြတဲ့ကျန်းမာရေးလုပ်သားတွေနဲ့ထိလွယ်ခိုက်လွယ်လူတွေကိုကာကွယ်ဆေးဦးစားပေးထိုးဖို့ကိုလည်းအားပေးထောက်ခံတာပြီးကာကွယ်ဆေးထုတ်လုပ်သူကိုလည်းပြင်းပြတတဝေပုံချထောက်ပံ့ပေးဖို့နဲ့ဤပညာတွေကိုဖြန့်ဝေပေးဖို့လည်းတိုက်တွန်းတာပါပဲ။ဥရောပအနေနဲ့ COVID-19 ကာကွယ်ဆေးကိုအတည်ပြုပေးရမှာရောထိုးနှံပေးရမှာပါ။နောက်ကျခဲ့တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကဗုဒ္ဓဟူးနေ့ကပြောဆိုပါတယ်။သူတို့အနေနဲ့ကာကွယ်ဆေးကိုအချိန်မီထိုးနှံပေးနိုင်မယ်လို့အထင်ကြီးခဲ့တယ်လို့လည်းဆိုပါတယ်။ဖွန်ဒါလီယန်ကဥရောပပါလီမန်ထဲမှာကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုရမှာတော့ EU အုပ်ချုပ်ရေးပိုင်းကအဖွဲ့ဝင်28နိုင်ငံကိုကာကွယ်ဆေးတပြိုင်နက်တည်းထိုးမယ်လို့ဆုံးဖြတ်ထားပြီးနိုင်ငံကြီးတွေကကိုယ့်သဘောနဲ့ကိုယ်လုပ်သွားတာဟာကျွန်မတို့လူအဖွဲ့အစည်းကိုအဆုံးသတ်စေတယ်လို့ဆိုပါတယ်။ဥရောပစည်းဝါးနဲ့လုံခြုံရေးဆိုင်ရာအေဂျင်စီတွေစီကထောက်ခံချက်တွေရဖို့နောက်ထပ်3-4ပတ်လောက်စောင့်နေချိန်မှာပဲဒီကိစ္စဟာအသက်ပေးလုံခြုံရေးဖြစ်တာကြောင့်အဆင့်ကျော်ပြီးလောက်တာမျိုးမဟုတ်ဘူးလို့လည်းသူမကကာကွယ်ပြောဆိုသွားပါတယ်။EU အနေနဲ့ကာကွယ်ဆေးတစ်တစ်ကိုထုတ်လုပ်ဖို့အဓိကအယုံစိုက်နေပြီးကာကွယ်ဆေးအမြောက်အများကိုအလင်းအမြန်ထုတ်လုပ်ရေးကိုရှော့ပေါ်တွက်ဆခဲ့ကြတယ်လို့လည်းပြောဆိုခဲ့ပါတယ်။ဥရောပကော်မရှင်နာမင်းကြီးကလည်းဗြိတိရှားအုပ်စိုးထားတဲ့မြောက်အိုင်ယာလန်ကိုပို့ကုန်တွေတင်းကျပ်ထားတဲ့ကိစ္စပေါ်မှာဝန်ထမ်းမှုကိုပြသခဲ့ပြီးဒီလိုမြောက်အိုင်ယာလန်နဲ့ EU အဖွဲ့ဝင်ဖြစ်တဲ့အိုင်ယာလန်နိုင်ငံတွေကြားနယ်စပ်တွေကိုတင်းကျပ်ထားတာဒီဒေသမှာတင်းမမှုတွေပြန်ပြီးတော့ဖြစ်လာစေလို့ဆိုပါတယ်။
ဘုရားဝင်နေမဲ့ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းအောင်နဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါဆက်လက်ပြီးထိတ်တန်းရအောင်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုစက်တိုက်နားဆင်ရဖို့ရှိပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံကအာဏာသိမ်းခေါင်းဆောင်တွေနဲ့မြန်မာစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပိတ်ဆို့တံခတ်အရေးယူဖို့ဝါရှင်တန်ဒေသစံတော်ချုပ်ဘုရားဝင်မွန်လက်တနိုင်ကျော်မှကြေညာလိုက်ပါတယ်မိကုံအပြည့်စုံကိုဦးကျော်စံသားကတင်ဆက်ပေးထားပါတယ
် Give you an updateOn the latest regarding our response to the military coup in Burma. As you know, the assault on Burma's transition to democracy remains an issue of deep bipartisan concern.
မြန်မာပြည်တော်မြေလက်ကမှာနော်မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဆရာနာသိမ်းမှုနဲ့ပတ်သက်ပြီးကျွန်တော်ရဲ့နောက်ဆုံးတုံ့ပြန်ချက်နဲ့ပတ်သက်လို့ပြောကြားလိုပါတယ်။အားလုံးသိကြတဲ့အတိုင်းမြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းမှုအပေါ်တိုက်ခိုက်ခံရခြင်းဟာကျွန်တော်တို့နိုင်ငံရဲ့ပါတီနှစ်ရပ်လုံးကအလေးနဲ့ထားတဲ့ကိစ္စဖြစ်ပါတယ်။အဲကြောင့်လဲကျွန်တော်တို့ဟာဒီအရေးကိုအထူးစိတ်ဝင်စားတဲ့အထက်လွှတ်တော်အမတ်မခေါ်နယ်တို့အဖွဲ့နဲ့ကြည်ကြဲပြန့်ပြန့်ဆွေးနွေးခဲ့ပြီးသူတို့ရဲ့တန်ဖိုးစီရဲ့အယူဆတွေကိုကြိုဆိုလက်ခံပါတယ်ကျွန်တော်တို့ဟာကမ္ဘာတစ်လွှားမိတ်ဆွေတွေအထူးသဖြင့် Indo-Pacific ဒေသကနိုင်ငံတွေနဲ့နှိကပ်စွာပူးပေါင်းဆောင်ရွက်ပြီးအခုမြန်မာနိုင်ငံမှာဖြစ်ပျက်နေမှုပေါ်သံတမန်နီးအားဖြင့်ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုကိုလွှတ်ဆောင်ခဲ့ပါတယ်
The strong and unified message emerging from the United States has been essential, in our view, to encouraging other countries to join us in pressing.
Many countries are trying to get their citizens to leave the country. The reason is that they are not willing to do that. The countries that have been involved in the democracy have been able to change their positions. This is the fact that many countries have been able to do that. The countries that have been able to do that have been able to do that.ခိုင်မာပြတ်သားတဲ့ကြညာချက်ထုတ်ပြန်လုဆောင်နိုင်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေကောက်မွန်လာစေဖို့ကမ္ဘာကြီးကအဖြစ်လုဆောင်နိုင်အောင်အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီမှထိတွေ့ဆောင်ရွက်ချက်အစ်စ်တွေလုဆောင်သွားမှာဖြစ်ပါတယ်
။ Today
I again call on the Burmese military to immediately release the democratic political leaders and activists and they're now detained, including Aung San Suu Kyi. And she is, and also Win Myint.
Democracy, Nangaye, Gongzong, Tetua Lushazuri, Dong San Sujin, Samda, Women, Bawen, Gutenin, Kanyazurigu, and Yanzong Lubevo Tongsovare. Sita Nina, and I was Sunoyame, Noema CN, Yuka Bema, Popia Gare, Mima, Bizuria, Sanao, Liza Yame. Another thing, Sigonsong, we bought Tia Musizi met Luya de Gutinavame. Megan Bidonzu machine at dollar 10 billion Nambusigo.
And today, I've approved a new executive order, a new executive order enabling us to immediately sanction the military
leaders.
And finally, as protests grow, violence against those asserting their democratic rights is unacceptable, and we're going to keep calling it out. The people of Burma are making their voices heard, and the world is watching.
We will be ready.
ဒီအထုံးမှုမှာပူပေါင်းပါဝင်ရဖို့နိုင်ငံတကာကိုလည်းတန်ကြားလိုက်ပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေနဲ့စစ်တပ်ပိုင်လုပ်ငန်းကြီးတွေကိုအေးအေးယူရေးသမရဂျိုးဘိုင်ဒန်ပြောကြားတဲ့မိန့်ခွန်းကိုဦးကျော်စံသာတင်ပြခဲ့တာပါမြန်မာနိုင်ငံအတွင်းမှာတော့ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာစစ်တပ်ကမနေ့ကတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုထပ်မံဖမ်းဆီးခ
ပြန်ပြီးတော့ထိမ့်သိမ့်သွားတယ်လို့ပြောနေလို့အဲ့ဒါဆရာတို့များပါကြားလဲလို့
ဒီစစ်မှိုက်တွေရောက်ကနေပြီးတော့သူ့နေရနေပြီးတော့လေဒါခေါ်ရတယ်လို့ပဲကြားရတယ်နော်ဆုံးရှင်းနေရတယ်အဲ့
တော့ဟိုနေအိမ်ဆိုတာကတို့ဝင်းကြီးချုပ်နေအိမ်မှာပဲတို့ပြင်းတော့ထားတာ
တို့နေရနေဟုတ်တယ်ဗျဝင်းကြီးနေမှာပဲအရင်အချိန်ချရတော့အဲ့ဒီအနေနဲ့ခေါ်ရတယ်လို့ပြောရတယ်
။လာခေါ်သွားတဲ့လူတွေကတော့ဘယ်လိုပုံစံမျိုးတွေညာဆရာတို့သိထားမျိုးရှိပါလဲ
။ကျွန်တော်တို့ဒီတော့ကတော့ဒီတက်ကလူတွေလာရှိသွားတယ်လို့အဲ့ဒီကိုသိထားရကြ။ကျွန်တော်တို့လည်းမြင်လာတော့ပုံပေါ်နော်
။အင်း
ဒီလူတွေကနေ information ပေးလို့ကျွန်တော်တို့သိရတာပါဗျာ
။ဘယ်ကိုခေါ်သွားမယ်။ဘာကြောင့်အဲ့လိုမျိုးပြန်ပြီးတော့ခေါ်သွားတယ်ဆိုတော့ဆရာတို့သိရပါလားရှင့်။
ဟုတ်မသိရသေးပါဘူးခင်ဗျာ
။အော်ဆရာတို့ရောဘာများခံမှန်းမိတာမျိုးရှိလဲ။ဝင်ကြီးချုပ်တွေတော်များအတဲချုပ်ချထားလीအတဲချုပ်ကနေပြီးတော့အခုထပ်ပြီးတော့ဟိုပြန်ပြီးတော့ဗောနော်ခေါ်ရတယ်ဆိုရဲကိစ္စကဆရာတို့ဘလို့များဟိုတုံးတက်ပါလဲရှင
်။ဟုတ်ကျွန်တော်ခံမှန်းရအောင်လည်းနဲ့ခက်နေရပြန်ပြန်နေအောင်ပြန်ခေါ်ရလဲဗောနော်ဒီတိုင်းခုကိုပြန်ခေါ်ရလာလား။အဲဒီတော့ခံမှန်းရခက်နေတယ်ကျွန်တော်တို့ကလည်းအဲ့ဒါကိုအတူတူတက်ပူစားနေတယ်လို့ခင်ဗျာပြန်နေအောင်ခေါ်ရလဲဆိုတာလေ။
နောက်တစ်ခုကသူ့မိသားစုအခြေအနေကတော့ဘယ်လိုများရှိပါလဲရှင်မိသားစုတွေကတော့ဒီဝင်ကြီးချုပ်အိမ်ရာမှာပဲကြံခဲ့တာဆိုတော့လေသူတို့တွေကတော့ဟိုဆက်ပြီးတော့ဘယ်လိုများသူတို့ထားထားပါလဲရှင
်ဟိုအဲ့ဒါလည်းအခုအပြည့်အစုံဆိုကျွန်တော်မသိရသေးဘူးကွာရွှေ့တယ်ဆိုတာလေဝင်ကြီးချုပ်တွေကရွှေ့လိုက်တာလားသူ့မိသားစုကရွှေ့လိုက်တာအဲ့ဒါလည်းကျွန်တော်ပြီးပြီးကြကြကျွန်တော် confirm လုပ်လို့မရသေးဘူးဖြစ်တယ်ကျွန်တော်ကြိုးစားနေလို့ပဲဗျာ
မနေ့ညဆိုလို့ရှင်လေအဲ့ဒီဘ ਹੁ ယုံချုပ်ကိုသူတို့ဝင်စည်းတာမျိုးရှိရဲ့ဟိုပြီးခဲ့တဲ့ရက်တွေမှာလည်းပြည်နယ်နဲ့တိုင်းတွေမှာဝင်စည်းတာမျိုးရှိရဲ့တနင်္လာရီတိုင်းပတ်မှာကောအဲ့လိုဝင်စည်းတာမျိုးရောရှိလား
အခုလုံးဝပဲအခြေတည်ရောတနင်္လာရီတိုင်းမှာအဲ့လိုဖြစ်စဉ်မျိုးတော့မရှိပါဘူးခင်ဗျာမရှိသေးပါဘူးပေါ့နော
်ကိုရုဘက်ကကောဘလို့တုံးတက်ပါလဲရှင်အခုဘလို့အမြင်ရှိလဲပေါ့နော်ဒီလိုပြန်ပြီးတော့ခေါ်သွားတာကဒီတချို့တိုင်းနဲ့ဒီနယ်တွေမှာလည်းဟိုပြီးခဲ့တဲ့ရက်တွေတုန်းကလည်းအဲ့လိုခေါ်သွားတာမျိုးရောရှိရဲ့ပေါ့နော်အန်ဒီနိုင်ခင်တွင်းမြင့်တို့ဘာလို့ဆိုလို့ရှင်ဒီဆန္ဒပြပွဲတွေမှာသူကဖုန်းနဲ့ speech ပေးလို့နှုတ်ဆက်လို့ဆိုတဲ့ဟာမျိုးတွေပေါ့နော်သူတို့ဘက်ကတော့ထင်မြင်ယူဆချက်ရှိဆရာတို့ဘက်ကတော့ဘယ်လိုထင်မြင်ယူဆချက်များရှိပါလဲရှင့်
တော့လောလောဆယ်ကျွန်တော်လည်းအဲ့လိုပဲထင်ထားတယ်ပေါ့နော်ဟိုဒီဝင်ရုပ်ဒီအောင်ပြည်သူနဲ့အတူထောက်ခံတယ်ဆိုတဲ့ဒီ speed ပြောတဲ့ဟာလေးတွေအဲ့ဒီ online ပေါ့ဒီကိုရေပေါ့ပြလာတယ်ကြာအဲ့ဒါလေးတွေညာဆက်ဆက်မှုရှိသလားပေါ့နော်အဲ့လိုမျိုးကျွန်တော်တွေ့လာတာလည်းရှိတယ်အနေနဲ့လို့ဆိုတဲ့တက်တက်သာသူဒီဒီတံပုံးတီးတဲ့အစီအစဉ်လေးတခုတက်ပေါ်လေးတက်လာတာမျိုးလည်းတွေ့ရတယ်ပြီးတော့ခုနပြောတဲ့ cabinet ဆာလောက်ဒီဒီလိုတစ်ခုကဒီလိုနဲ့သူသူရှိတယ်ဆိုတဲ့အကြောင်းပြောတဲ့ message ပေးတဲ့ဒီလိုကလေးတခုတက်လာနေပေါ့နော်အဲ့ဒါလည်းများဆက်ဆက်မှုရှိသေးလားပေါ့အဲ့လိုမျိုးလည်းကျွန်တော်တတိယရှိပါလေဗျာဟုတ
်ဟုတ်ကဲ့ပါရှင်အဲ့တော့ကောဘယ်နေ့လောက်ကသူဟိုစာဝန်ကြီးချုပ်ကတင်လိုက်တာလဲရှင်
အော်ကျွန်တော်ဒီလောက်ဆိုရင်တော့နိုင်24နိုင်တော့ကြော်သွားပြီဗျာဒီအားလေးဒီတယောက်တင် decision network ကိုပါတင်ထားတာကျွန်တော်တွေ့လိုက်တယ်ကျွန်တော်လည်းဒီမှာတင်ထားတာတွေ့တာ
အော်ဟုတ်ပြီပါရှင်ဒီ
ကတော့သူ့အကောက်ကတော့ပြီးခဲ့တဲ့ဒီပထမတေချေသိခံကလေးကကျွန်တော်တို့အာနန္ဒင်းရဲ့ပုဂ္ဂိုလ်ကြီးကသူ့ password ကိုယူခဲ့တယ်လို့ကျွန်တော်အဲ့လိုကြားတယ်သူတခြားတစ်ကောက်နဲ့သုံးနေတယ်လို့လည်းကြားရတယ
်ရခိုင်ဝင်းကြီးချုပ်ဦးညီပူနဲ့ NLD အထောက်အကူပြုအဖွဲ့ကရှင်နေကြီးဦးကျော်ဟိုးတို့ဖမ်းဆီးခံရတဲ့တဲ့င်းနဲ့ပတ်သက်လို့လည်းမိသားစုဝင်တွေနဲ့နှိစ္စတူတူကအခုလိုပြောပါလေ
။ဒီဒီခုကညာချက်တဲ့လောက်ပဲဦးညီပူကိုပြန်လာဖမ်းပါလေ။နောက်တက်ကသူ့မိသားစုရဲ့ပြောတော့ဦးကျော်ဟိုဦးကျော်ဟိုလည်းလာဖမ်းနေတယ်ပြောနော်။ဦးကျော်ဟိုလည်းလာ။အော်ဦးညီတောက်ကိုပြန်ပြောရ
တယ်။ကရင်ပြည်နယ်ကစီပင်ဝင်ကြီးဦးတန်းနိုင်ကိုဖမ်းဆီးသွားတဲ့အပေါ်မှာတော့ချိုင်းစိတ်ကြီးလက်တော်ကိုယ်စားလှယ်ဦးစောတင်ဝင်းကိုမတ်မီခါကဆက်သွယ်မေးမြန်းခဲ့ပါလေ။
စီဝင်ဗန္နာဝင်ကြီးကိုဘယ်နေ့ကနေခေါ်သွားတာလဲနောက်တစ်ခုကကရင်ဝင်ကြီးနဲ့ပတ်သက်ပြီးတော့ဆရာတို့နောက်ပိုင်းဘာများထပ်တည်ရတာမျိုးရှိပါလဲရှင
်စီဝင်ဗန္နာဝင်ကြီးကိုကျွန်တော်သိတာကတော့မနေ့ကညနေပိုင်းကအဲ့ဒါပဲကျွန်တော်တို့သတင်းရောက်လာတယ်ပြန်ခေါ်သွားတယ်ဆိုတော့အားလုံးကျွန်တော်တို့ကြားလိုက်တယ်အဲ့အချိန်အတိအကျနဲ့ခင်ဗျားကျွန်တော်တို့မရဘူးနော်အဲ့အဲ့လိုပဲပြန်ခေါ်သွားပြီတဲ့အဲ့ဒီကတော့ဟုတ်တယ်မြေအချိန်နဲ့မှတ်ထားတာဒီပါရီအမိညာနေပိုင်းလည်းပြန်ခေါ်သွားတယ်ဆိုတော့အဲ့ဒီလိုလည်းကြားလိုက်တယ်
။အဲ့တော့ဟိုအချင်းတော်ပို့ဆောင်တဲ့ကိစ္စလည်းဘာမှမသိရသေးဘူးပေါ့
။မသိရသေးဘူးအချင်းတော်ပို့ဆောင်ဆိုဘယ်အချင်းတော်လဲဒါရက်ရှိတယ်ကျွန်တော်တို့မှတော့အနည်းကတော့ကျွန်တော်တို့ထားမှာအချင်းတော်ရှိတယ်။အဲ့ဒီတောင်လည်းကျွန်တော်တို့ကဖြစ်ဖို့များလဲပေါင်းများတောင်လို့ပါလို့ခေါ်ဖို့တော့မရှိဘူး
။အဲ့ဟိုစီဗင်ဘန်နာရေးဝင်ကြီးနဲ့နဲ့အဲ့သူ့မိသားစုဝင်တွေကရောအခုလက်ရှိချိန်မှာဘလို့အခြေအနေမျိုးများရှိပါလဲသူတို့တွေကတော့ဒီဝင်ကြီးအိမ်ရဲမှာပဲထိမ့်သိမ်းထားတာလားဘလို့ပုံစံမျိုးသူတို့ကိုထိမ့်သိမ်းထားပဲ
အဲ့ဒါတော့ကျွန်တော်လည်းအကြီးကတော့မသိဘူးဒါမှမဟုတ်ဝင်ကြီးအိမ်ရဲမှာတော့မရှိတော့ဘူးခင်ဗျအဲသူမိသားစုကသူ့အိမ်မှာပဲသွားပြန်နေကြတယ်အဲ့
တော့ဟိုကကရင်ဝင်ကြီးချုပ်ကတော့သူ့အိမ်ရဲမှာပဲခေါ်သွားတယ်အဲ့ဒါပေမဲ့အခုချိန်ထိရောသူ့မိသားစုတွေရောအဲ့အိမ်ရဲမှာရှိလားနောက်ပြီးတော့သူတို့တွေရောဘလို့အခြေအနေမျိုးများရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒါလည်းပြန်ခေါ်သွားတယ်သူတကယ်အိမ်မှာသူအမျိုးသားတယောက်ဝင်ကြတယ်သူတို့ကကလေးတွေပါလိမ့်ရှိဘူးလေအဲ့ဒါကြောင့်သူ့မိမလည်းမရှိတော့တဲ့ခါကျတော့သူကသူ့အိမ်ကိုသွားပြနေတယ်သူ့အိမ်သွားပြနေတော့သူ့မိသားစုအိမ်တက်တက်ရှိတယ
်ဟုတ်ကဲ
့အိမ်မှာသူ့အိမ်သွားပြနေတယ်အဲ့ဒါပဲကျွန်တော်တို့သိကြတယ
်ဟိုစီးပင်ဘန်နာရေးဝင်ကြီးကိုလည်းအကျဉ်းဆောင်ပို့တာဆရာတို့တေချာ confirm မပေးနိုင်ဘူးပေါ့နော်ဆရာ
ဟုတ်တယ်အမားတော့သူတို့တက်ကပြန်ခေါ်သွားတဲ့လူတွေအမားနဲ့သူတို့ကအကျဉ်းဆောင်ဘက်ကိုပဲပြန်ပို့လာလို့ကျွန်တော်တို့ကကြားလာလို့ဥပမာဒီချိန်တော့သူတို့ကကျွန်တော်တို့အဲ့ဒီတောင်ကလေးဆိုတာငရာနဲ့မြင့်မှာသူ့ထားတယ်။ဘယ်လိုတော့ပြန်မခေါ်လာတော့ဘူးတင်လေအဲ့ဒီပဲကြားနေလေ။အဲ့တော့တချို့လည်းထောင်နေရောက်နေလို့ပါအဲ့လိုပြောတယ်ပြေချာတိတိကျကျမှာကျွန်တော်လည်းမရအောင်
။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေထပ်မံဖမ်းဆီးခံရတဲ့တဲ့နဲ့ပတ်သက်လို့မတ်မီကမေးမြန်းဆက်သွယ်ခဲ့တာပါ။ဆင်အနာသိမ်းပြီးဖွဲ့စည်းထားတဲ့စစ်ကောင်စီကိုတရားစွဲဖို့ရှိကြောင်းပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကမဏိပဒုံးလေးကကြေညာလိုက်ပါတယ်။ပြည်တွင်းဥပဒေအရရောနိုင်ငံကဥပဒေအရပါတရားစွဲဆိုဖို့ပြင်ဆင်နေကြောင်း CRPH ပြောခွင့်ရ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းက VOE ကိုပြောပါရစေ။စစ်ကောင်စီကိုတရားစွဲဆိုတဲ့နေရာမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဒေါ်ဖြူဖြူသိန်းကိုဆက်သွယ်မေးမြန်းထားပါရခင
်ဗျ။ဒေါ်ဖြူဖြူသိန်းတို့အခုနောက်ဆုံးအခြေအနေတွေအခုဘလို့ဖြစ်နေလဲရှင်။ဒီ NLD ထိပ်တန်းခေါင်းဆောင်တွေပေါ့နော်။ဟိုဒေါက်ဆန်းစုကြည်နောက်ဦးဝင်းမြင့်အပါဝင်ပေါ့နော်။ဒီလွတ်တော်တို့အစိုးရထိပ်ပိုင်းနေမှာတာဝန်ယူထားတဲ့ NLD ခေါင်းဆောင်တွေအခုဇတိုက်ဖမ်းနေရလေ။အဲ့ဒါရဲ့ဟိုအတီးပြုတ်နိုင်နေပေါ့နော်။ဟိုမဖြစ်ဖြစ်တင်းတို့ဘက်ကအတီးပြုတ်နိုင်နေစီးရင်နေရောဘသူတွေအဓိကနောက်ဆုံးပါသွားပြီလေပေါ့နော
်။အဲဒီနေ့ဆိုရင်တကယ်မျိုးတော့ပါတယ်။ဒီခဏဟုတ်ပါတယ်။ဥစ္စာပြည့်စုံပါအလေးကြားပါလေ။ဒါအတီးပြုတ်ချက်ရှိတယ်ပေါ့နော်။ဆိုတော့ဒီနေ့ကောင်းရောပေါ့။အဲတနာရီနဲ့ကျွန်တော်တို့လုပ်နေရရှိကြတယ်ဥပမာချက်ဘာဖြစ်ဒီဖောင်ဒေးရှင်းကနေပြီးတော့အကုန်လုံးပြည့်စုံပြီးမှသွားအဲပြန်သွားတာလေးမနေ့ကဆိုကျွန်တော်တို့ရုံးချုပ်ကိုဘယ်သူမှမရှိတော့တဲ့ဖြတ်ပြီးတော့ဖြူချင်တာတွေမှသွားတာလေးတကယ်တကယ်ပြောမယ်ဆိုရင်ဓမြတိုက်တယ်လို့ပဲပေါ့နော်ဆိုတော့ပိုင်ရှင်မရှိတဲ့ချိန်မှာဝင်ပြီးတော့ ဟိုခိုးချောင်ခိုးရလောက်သွားတဲ့ကိစ္စမျိုးတွေပေါ့နော်တော်တော်များများတော့လူဆိုင်နေရာရှိပါတယ်ကျွန်တော်ဒီကောင်းဆောင်ပြီးတော့နောက်ပြီးနိုင်ငံရေးရလူမှုအတောင်းမှာကြော်ကြားရတူတူဝတ်တူဆိုင်နေတယ်ပေါ့နော်ကျအာနာတင်းပြီးရနောက်မှာဆိုတော့ခါတော့အခုလည်းဆိုင်နေတယ်နောက်ပိုင်းလည်းကျွန်တော်တို့ကမျှော်လင့်ထားပြီးသားပါအော်ဒီတော့ကိုယ်စလဲရောအခုလက်ရှိအခြေအနေဒီလဲအချိန်ကြီးဖြစ်သွားနိုင်တယ်ဒီခါပါအခုဆိုလို့ရှိရင်ဒီဆန္ဒပြရတဲ့သူတွေရောအဲကျွန်တော်တို့ဒီ CCC ရောဆက်ဆက်ပြီးဆန်းပြီးနေရအခုချိန်ကြီးရက်တံမသွားပြီးတာဖြစ်တဲ့အတွက်လက်ရှိအနေထားတော့အချိန်ကြီးတစ်ခုခုဖြစ်သွားနိုင်တယ်ဒီခါပါရှင်ဟု
တ်ကဲ့အဲ့တော့မတ်တီဗျူတင်းတို့အခုဖွဲ့စည်းလိုက်တဲ့ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကနေစစ်ကောင်စီကိုတရားစွဲမဲ့ကိစ္စရောဘယ်လိုဆက်လုပ်ဖို့ရှိလဲရှင
်ကျွန်တော်တို့ကချောင်းပိုင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးရှိပါတယ်မတရားတစ်ချက်ပေါ့နော်ကျမတို့ကရမဦးဆုံးတရားလေးရက်နေမှာကျမတို့ဆက်တော့ခေါ်ရဲပေါ့နော်ဒီကျမတို့အဲ့ဒီအချိန်ထဲကဆက်ရနာရှင်တွေမတရားသိမ့်ပိုက်ကြတာကျမတို့လက်မခံဘူးဖြီးသူကတရားနဲ့မန်းလေးရှိရဲကုမတာကိုလုံမဲဆိုတဲ့ယူရဲကျန်တဲ့လုတ်ဆဲရပေါ့နော်ဒါပေမဲ့အခုဆိုလို့ရှိရင်ဒီဆက်ရနာသိမ့်နဲ့အစိုးရနေပြီးတော့ဒီမြန်မာနိုင်ငံစစ်ကောင်စီဆိုပြီးသူတို့ဖွဲ့စည်းတယ်ပေါ့နော်ဒါအခါကျတော့ကျမတို့အနေနဲ့ဒီဖွဲ့စည်းလိုက်တဲ့သူတို့အဖွဲ့အစည်းပေါ့စစ်ကောင်စီအစိုးရပေါ့စစ်ကောင်စီပေါ့နော်အဲကျွန်တော်တို့လက်မခံဘူးလက်မခံဘူးနောက်တစ်ချက်ကကျတော့ဒါကဆိုလို့ရှိရင်မတရားတစ်ချက်ပြင်ထားတယ်ဥပဒေပုံမှန်ဥပဒေနဲ့ကြည့်မယ်ဆိုလည်းမမီဘူးဆိုတော့ကျွန်တော်တို့သိရယ်နောက်တစ်ချက်ကကျတော့မမီရောက်ဖြစ်သွားတဲ့နေပြည်တော်ဖိကျမှာအေးချမ်းတော်ဆန္ဒပြတဲ့မျိုးသမီးကိုသူတို့ကတ်ချက်ခဲ့တယ်ပေါ့နော်ဒါကျွန်တော်တို့မှာပထမတည်းကတိတုအာဏာကိုမတရားလုပ်ရရှိတဲ့ဖြစ်ချက်နဲ့ကျွန်တော်တို့ကတရားစွဲဖို့လုံလောက်နေပြီပေါ့နော်ကျော်မင်းရလို့ဖြစ်သွားတဲ့အိစာမျိုးကို walk fine to ဖြစ်နိုင်တယ်ပေါ့နော်။ဒါအောင်လဲကျမတို့သိရပေါ့။ဒါကြောင့်မို့လို့ကျမတို့နေနေကတရားဆွဲဖို့အတွက်ဆိုလို့ရှိရင်ကျမတို့ကိုယ်တိုင်ကဥပဒေကြောင်းရဆိုလို့ရှိရင်ဥပဒေပညာရှင်တွေကတောင်းပြီးပို့ပြီးတော့တင့်တော်လာဖြစ်တဲ့အတွက်ကျမတို့မြန်မာနိုင်ငံရှိနေတဲ့အဖွဲ့ကျမတို့နေနေဒီတရားဆွဲဖို့အတွက်ကိုအကြံဥပဒေကြောင်းရပေါ့နော်။အရေးယူနိုင်ဖို့အတွက်ကိုအကြံပြုချက်တွေနဲ့ကျမတို့အရာကိုလည်းပြီးအလိုက်ကြအောင်ရှင
်။ဟုတ်ကဲ့။အဲ့ဒီမှာတရားစီရင်ရေးကိုလည်းဒါစစ်ကောင်စီလက်ထဲရောက်နေတဲ့ပုံစံမျိုးဖြစ်နေတော့သူတို့ဥပဒေကြောင်းရဘလို့စပြီးတော့တရားစွဲမလဲပေါ့နော်
ကျမတို့ကနှစ်ပိုင်းရှိရပေါ့နော်နှစ်ပိုင်းရှိတဲ့အခါမှာလည်းဥပဒေရသုံးသပ်တဲ့အခါမှာဖြည်းဖြည်းမဖြည်းပါတော့နှစ်ခုစလုံးတည်းကျွန်တော်ကြီးရတာပါဖြည်းဖြည်းမှလည်းဒီစစ်ကောင်စီလက်အောက်ကိုရောက်သွားတဲ့တရားစီရင်တရားစီရင်ရငွေကလေးကလည်းကျမတို့ဟိုဒီရတားစုရလက်အောက်မှာရှိတယ်ဟောလည်းမရှိပါဘူးဆိုတော့ဒါပေမဲ့လည်းကျမတို့လက်ရှိအခြေအနေကပါကျောင်းမှာပတ်စလုံးလို့တောင်းပါပါမြန်မာနိုင်ငံမှာရှိနေတယ်ဒီတရားစီရင်ရေးမှာရောကျောင်းဘယ်လောက်ထိအာဏာရှင်ဒီဆန်းမိုးထားပြီလဲဆိုတော့ကျမတို့ကဒီတရားရေးကိုတင်လိုက်တာနဲ့သူရဲ့တုံ့ပြန်တာပေါ့မူတည်ပြီးကြည့်မယ်ဆိုလို့ရှိရင်ပြည်သူတွေလည်းရဝါတင်နေမြန်သွားမယ်နောက်တစ်ခုကကျတော့ကျမတို့ဒီလောက်ဥပဒေနဲ့မညီပြုံနေတဲ့ဟာကိုလက်ခံမယ်ဆိုတော့ဒီတရားစီရင်လောက်ထိဟိုကျမတို့ပြတ်စည်းနေတာတော့ပြည်ပြည်သားပါဆိုတော့ဘယ်လောက်ထိဆက်ပြီးသူတို့ဆောင်ရွက်မယ်ဆိုတာကိုလေနိုင်ငံတကာကိုလည်းကျွန်တော်တို့ပြတ်သားပြီးသားဖြစ်သွားပြီပေါ့နော်နောက်တစ်ချက်ကကျတော့ကျွန်တော်တို့ခုဆိုလို့ရှိရင်ဒီဟာက walk fine နဲ့ရမမြောက်ပေါ့ကျွန်တော်တို့ကဥပဒေကကျွန်တော်တို့ကတုံ့တက်နေရပါဆိုတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ကောနိုင်ငံတကာအတွက်ကောရည်ရွယ်ပြီးတော့လုပ်တာဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုတွေမကဘဲနဲ့ကမ္ဘာမှာရှိနေတဲ့နိုင်ငံတကာအတိုင်းအဝိုင်းတွေကကျွန်တော်မြင်သွားနိုင်တယ်ကျွန်တော်မြန်မာပြည်ရဲ့အနေအထားအရဘလောက်ထိကျွန်တော်တို့ပုံမှာလက်မှတ်နဲ့ရောတရားရင်းနဲ့ဟောဖိနှိပ်ထားတယ်ဆိုတာကိုမြန်မာထင်တယ်တွေ့သွားနိုင်တယ်။နောက်တစ်ချက်ကတော့ကျမနိုင်ငံတကာခေါ်ယူနေမှာဖြစ်လုံလုံရတဲ့အနေအထားရှိတဲ့အတွက်ကျမတို့ဆက်ပြီးတော့တွန်းလှုပ်ဆောင်သွားမယ်။အဲ့ခါမှာကျရင်တော့ကျမတို့ကမြန်မာပြည်ထဲမှာရှိတဲ့ဒီ legal ဒီမြန်မာနိုင်ငံရှိနေတာအဖွဲ့ရလဲတာဝန်ယူမှာဖြစ်တယ်လို့ဒီလိုနိုင်ငံတကာမှာရှိနေတဲ့ဥပဒေအကြံပေးတွေလည်းကျမတို့ကလိုအပ်ပါတယ်။ဒါမှမဟုတ်ကျမအနေနဲ့ပြောချင်တာကတော့ကျမတို့အနေနဲ့ကတော့ဗပောင်းကုံကနေပြီးဒီဆက်ရနာရှင်ကျွန်တော်တိုက်ထုတ်သွားတဲ့အခါမှာဥပဒေနဲ့အညီပဲကျွန်တော်လုံတောင်းမှဖြစ်တဲ့အတွက်မြန်မာနိုင်ငံမှာရောနိုင်ငံတကာမှာရောလုပ်တဲ့အခါမှာကျွန်တော်တို့ဒီဥပဒေကြောင့်ရအပူညီလိုအပ်တဲ့အခါမှာလည်းကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်တို့တက်နိုင်တယ်လို့ဝိုင်းဝန်းပြည်ညီပေးချဖို့တော့ပြောချင်ပါတယ
်ပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ပြောခွင့်ရတော့ဖြူဖြူသိန်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ခင်ဗျ
American တဲ့ရုပ်သံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။
ဒီကျမတို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရခိုင်ပြည်နယ်မှာဖမ်းဆီးအရေးယူခံရသူ10ဦးထက်မနည်းရှိနေပါတယ်။ငြိမ်းချမ်းစွာဆန္ဒပြလှုပ်ရှားသူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့နိုင်ငံတကာကသတိပေးနေကြတဲ့အရေးယူမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်ကတင်ပြပါမယ်ခင်ဗျာ။
တောင်တော်ကအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေတွင်ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့နယ်နဲ့အမ်းမြို့နယ်တို့မှာဆန္ဒပြသူတို့ဖမ်းဆီးခံခဲ့ရတာပါမနေ့တုန်းကဒီဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သူအနည်းဆုံး10ဦးရှိနေပြီလို့လည်းအမ်းဒေသခံကိုမျိုးလင်ကပြောပါတယ
်မနေ့ကဆန္ဒပြပြီးတဲ့နောက်ပိုင်းမှာပေါ့နော်ကိုလည်းချိန်ဖန်ထားဖမ်းဆီးခံရတာကတော့ဆယ်ဦးလူနယ်မင်းနဲ့အသက်ရမင်းဖတ်နယ်မင်းရရရှိထားတာကတော့ဆယ်ဦးရှိနေပြီဘုနော်အဲ့ဒီဆယ်ဦးကအမျိုးမိုက်စကားမှာသိနေထားတယ်ဘောနော်မနေ့ကဖမ်းတဲ့ခေါဦးကတော့ဒီနေ့တရုံမှာယူထောက်တယ်ဘောနော်နောက်ထပ်ဖမ်းတဲ့ဒီနေ့ကနောက်ထပ်နှစ်ဦးဖမ်းတဲ့လူတွေကတော့ယူထောက်တာတော့မရှိသေးဘူးတော့ကိုအောင်လုံးဆယ်ဦးတလုံးကအမျိုးမိုက်စကားမှာသိနေတယ်ဘော
မနေ့ကအမ်းမြို့နယ်မှာဖမ်းဆီးခံရသူတဦးဖြစ်တဲ့အသက်21နှစ်အရွယ်အဝေးတင်ကျောင်းသူမတ်ရတနာအောင်ရဲ့မိခင်ဖြစ်သူကတော့တမိန့်ချစ်သူကိုဖမ်းဆီးခံရပြီးနောက်တနေ့ဖြစ်တဲ့ဒီနေ့မှာပဲအာဏာပိုင်တွေကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားရုံးထုတ်ရမန်ယူခဲ့တယ်လို့ပြောပါတယ်
။ညသူတို့ဖမ်းတာက9ရက်တမိန့်ပါဝင်မင်းကလေး3ရက်ယောက်ျားလေးက2ရက်9ရက်အခုမနေ့2ရက်ဖမ်းတာမှာတရားကိုပြန်နှက်တယ်ပါညကြားတယ်ဘလို့ကြောင့်တဲပါကြောင့်တရားမသိဘူးအဒီလက်အဲ့ဒါလေးနားလည်းမထောင်ရင်တော့ကြားလည်းမကြားချင်ပါဘူးအဲ့ဒီကိစ္စကအခုသူ့ကိုရုံးလို့ပြန်နေရုံးထုတ်တယ်ဆိုပြီးတော့အခုရမန်နှစ်ပတ်ပေးတယ်ဆွေးခွင့်လည်းမပေးဘူးရုံးနဲ့တရားရုံးနဲ့ကိုခေါ်လာတာလည်းဟိုကိုလည်းလိုက်ခွင့်မရဘူးလေဘာမှလည်းပြောခွင့်မရဘူးဟိုဟာတဘောဘေးအန်ဒီဟိုအန်အဲ့25ပုံမှန်လား
ဖမ်းဆီးခံထားသူတွေနဲ့ပတ်သက်လို့အမ်းမြို့မှာရေးစခန်းမှုကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။တောင်ကုန်းမြို့နယ်မှာတော့စံတပ်ပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံထားသူ2ဦးကိုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်နဲ့တရားစွဲဆိုထားကြောင်းတောင်ကုန်းမြို့မှာစခန်းမှုက VOA ကိုအတည်ပြုပေမဲ့အသေးစိတ်ကိုတော့မပြောပါဘူး
။အဲ့ဒါကသူတို့ကဒီမှာပြောလို့မရှိဘူးနေတယ်ကျွန်တော်တို့အမှုဖွင့်တာအမှုပေါ့နော်ကျွန်တော်တို့ဖွင့်တဘာဝနဲ့ကျွန်တော်ဖွင့်တာမဟုတ်ဘူးပေါ့ဘာဝနဲ့ဖွင့်တာပြောရုံးတို့ကသူကဘူရကောနဲ့ပဲဂျမန်ကြီးပါလေပြီးပါပြီ
တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပေါ်မှာ25ရာတင်းနှုံးမြောက်ကြောင်တရားရုံးကဆုံးဖြတ်မယ်ဆိုရင်တော့သုံးနှစ်ထက်မပိုတဲ့ထောင်ဒဏ်ဒါမှမဟုတ်ငွေဒဏ်ကြခံရမှာဖြစ်ပါတယ်ဖမ်းဆီးခံရသူ2ဦးဟာတောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေဖြစ်ကြပြီးစံတပ်ပြလှုပ်ရှားမှုမှာဦးဆောင်သူတွေမဟုတ်ကြောင်လည်းပါတီဝင်2ဦးဖြစ်တဲ့မရှိရှိချောကပြောပါတယ်
အော်ဘုံမြောင်နဲ့ဘုတ်တဆင်ကြီးကိုဖမ်းတယ်ဆိုတာမဟုတ်ပါဘူးတို့တော့ဒီလိုမျိုးမရှိဘူးဒါဟာတယောက်ယောက်ကရွေချက်ရှိပြီးခိုင်းလို့ပဲဖြစ်တယ်လို့ပဲဒါယူဆတယ်ဘာဖြစ်လဲဆိုရင်တို့ဥဆောင်တာမဟုတ်တဲ့ကိစ္စတခုကိုတို့ကိုဥဆောင်ပြီးတော့တို့ကိုမှခေါင်းဆောင်ပြီးတော့ဆွဲထားတယ်ဆိုတာဒါဟာလုံးဝနှုတ်တင်နဲ့လုံးရလဲမဟုတ်ပေါ့အဲ့တော့အကြောင်းတစ်ခုခုချိလို့တို့ဒါတယောက်ယောက်ရဲ့ခိုင်းစင်မှုကြောင့်လောက်တာလို့ပဲယူဆပါတယ်
ချေကဝေလုံငန်းစီမှာအနေနဲ့ရှေ့တွေကိုကြောင်းပြပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်နိုင်ငံနဲ့ဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးအာဏာပိုင်တွေဖမ်းဆီးရေးယူနေတဲ့လုပ်ရပေါ်နိုင်ငံတကာအတိုင်းဝန်ကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာဖီအိုအေမြန်မာပိုင်းသတင်းထောက်ကိုတက်နိုင်တင်ပြသွားပါစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့လမ်းပေါ်ထွက် ူငယ်တွေကတော့ short ပြီးမှမဟုတ်ကြောင်းပြောလိုက်ပါတယ်။စန္ဒပြလှူရှားသူတွေတွေးထက်တန်ယိုတန်ရရတဲ့အထိနှိမ့်နှင်းမှုတွေပေါ်စန္ဒပြလူငယ်တွေရဲ့တုတ်ပြမှုတွေကို VOA သတင်းတောက်အက်ဂနွန်ကတင်ပြထားပါတယ်။
အယက်တာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စစ်ကြင်ဆန္ဒပြလှုပ်ရှားမှုတွေအချိန်မီတက်လာနေချိန်မှာပဲလုံခြုံရေးတပ်ဖွဲ့တွေရဲ့နှိုင်းနှင်းမှုတွေလည်းတွေ့လာရပါတယ်အစိုးရရုံးဆိုင်ရာနေပြီးတော့မှဆိုရင်လည်းရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အ ਨੇ ဆုံးနှစ်ဦးအပြင်းအထန်တန်ရာရခဲ့ပြီးအများအပြားလည်းထိခိုက်တန်ရာရခဲ့တာပါတီသွေးထွက်တန်ယိုနှိမ့်နှင်းမှုတွေရှိခဲ့ပေမဲ့အလျှော့ပေးမှာမဟုတ်ကြောင်းလည်းရန်ကုန်မြို့လှဲတန်းမှာဆန္ဒပြသူကိုဝနာကပြောပါတယ
်ဒီတော့မှလည်းကျွန်တော်မနေရကြားရမနေရကြားတော့တကယ်ရင်ထဲမကောင်းကျွန်တော်အဲ့လိုဆိုတော့ဒီမှာလည်းအဲ့လိုပဲကျွန်တော်တို့ဆက်ပြီးတော့ဆန္ဒတော့ကျွန်တော်ပြင်ပေးသွားပြီနိုင်ငံအတွက်ကျွန်တော်တို့တိုက်ပွဲဝင်သွားမှာဆက်ဆက်ပြီးတော့ကျွန်တော်လှုပ်သွားမှာ
နေပြီးတော့အပြင်မန္တလေးပဲခူးတိုင်းစတဲ့နေရာတွေမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိတပ်ရေးပိုက်တွေမျက်ရည်ယိုပေါင်းတွေတုံပြီးလူစုခွဲဖို့ကြိုးပမ်းခဲ့ရမှာရုံရမ်းဆန်ခတ်ဖြစ်ခဲ့ပြီးထိခိုက်တန်ရာရသူတွေလည်းရှိခဲ့ပါတယ်။အာဏာပိုင်တွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာဟာလက်မခံနိုင်စရာလောက်ရအဖြစ်နဲ့လဲရန်ကုန်မြို့ကဆန္ဒပြပွဲမှာလူငယ်တဦးဖြစ်တဲ့ကိုမြင့်သူရနိုင်ကပြောပါတယ်
ငယ်ညာသောဆန္ဒပြသူတွေဒီလိုမျိုးလုပ်တာကျွန်တော်တို့လုံးဝလက်မခံပါဘူး။ကျွန်တော်တို့လူငယ်တို့တည်းကလုံးဝလက်မခံပါဘူးဆိုလို့တာလုံးဝအပြည့်အစုံကန့်ကွက်ပါတယ်။ဒီလိုမျိုးလုပ်လို့ကျွန်တော်တို့ကြောက်ပြီးတော့နောက်ဆုတ်သွားမလို့ထင်တယ်ဆိုလို့ရှိရင်အာနာရှင်တွေကသူတို့ထင်တာအမှားကြောင်ကျွန်တော်တို့ကထပ်ပြမှာပ
ါ1988ခုနှစ်ကလူတို့အောင်ကြွမှုနောက်ပိုင်းပထမဆုံးအကြိမ်အဖြစ်တွေ့ရတဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေမှာတော့လူငယ်တွေကအတိတ်ကအတွေ့အကြုံတွေအပေါ်သင်ခန်းစာယူနိုင်ဖို့လဲစ조사နေကြပါတယ်အထူးသဖြင့်အာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်ပြစ်ပခဖြစ်ပေမဲ့အခြေအနေတွေကိုတော့ရှောင်ရှားဖို့လိုတယ်လို့လဲဆန္ဒပြလူငယ်တယောက်ကပြောပါတယ်ပြမှုတွေကိုနှိမ်နှင်းမှုတွေနဲ့ဖန်ဆီးအရေးယူမှုသတင်းတွေထွက်ပေါ်လာနေချိန်မှာပဲနိုင်ငံတကာအသံအဝန်ကလည်းစိုးရိမ်မှုတွေနဲ့အတူတတိပေးချက်တွေလည်းထွက်ပေါ်နေပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံအဝန်ကတော့ဆန္ဒပြသူတွေအပေါ်အင်အားသုံးနှိမ်နှင်းတာတွေမလုပ်ဖို့လွတ်လပ်စွာထောက်ဖော်ပြောဆိုခွင့်တွေကိုလေးစားလိုက်နာဖို့လည်းတတိပေးထားပါတယ်ရှင်။
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကစိုက်ဘာလုံခြုံရေးဥပဒေတရက်ကိုမကြခင်ထုတ်ပြန်မှုရှိပါတယ်အင်တာနက်လူမှုကွန်ရက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်ပြီးကတ္တချက်ချိုးပေါက်သူတွေကိုအပြစ်ပေးမဲ့အဲ့ဒီဥပဒေကိုချက်ချင်းလက်ငင်းအကောင့်ထဲပေါ်နိုင်ရေးအတွက်လိုအပ်တဲ့ဤပညာရဆိုင်ရာအထောက်အကူတွေကိုတရုတ်နိုင်ငံကနေမှာယူတင်သွင်းခဲ့ပြီး အင်တာနက်ဆက်သွယ်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းကုမ္ပဏီတွေစီပြပူတက်စင်ခိုင်းနေပြီဖြစ်ကြောင်းရန်ကုန်မြို့ကစိုက်ဘာလုံခြုံရေးကျွမ်းကျင်သူပညာရှင်တယောက်က VOA ကိုပြောပါတယ်မြန်မာဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ခင
်ဗျာမြန်မာဒီ cyber security law ပေါ့နော်ဒီ cyber နဲ့ internet လုံခြုံရေးဥပဒေအသစ်ထုတ်မယ်ဆိုတာကအခုဘယ်ချက်တွေကြောင့်အခြေခံပြီးပြောနေရလဲဘယ်တော့လောက်မှအတည်ပြုမယ်လို့ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ဒီအခြေအကြီးတဲ့အခြေခံအချက်ကတော့အခုဒီ online မှာဒီ information အရန်နေပြန့်နေတာပေါ့နော်အထူးဖြစ်ကျွန်တော်တို့ဒီ protest တွေမှာဟလာဒီဘလိုတွေဖြစ်နေလဲဟိုနောက်ဟိုတနေ့ကနေပြီးတော့မှဒီကောင်မလေးတနက်နဲ့အပြစ်ခံရတာကိုကိုကွင်းကွင်းနဲ့ကြိုက်ပြီးတင်ပြတာတော့ပါအဲ့ဒါမျိုးတွေကိုသူတို့ကဒါ stop လုပ်ချင်တဲ့သဘောရှိတာပေါ့နော်ဒီအခုဟိုဥစားဒီ draft ကို circulate လုပ်ထားတာ15ရက်နေ့ February မှာအတည်ပြုမယ်လို့ပြောထားပါတယ်15ရက်နေ့ February မှာ
တိုင်ကျွန်တော်အဲ့ draft ကိုကျွန်တော်တွေ့တယ်အဲ့မှာမြန်မာ cyber security law ပေါ့နော်အဲ့ဒါကစာမျက်နှာ3မျက်နှာ38မျက်နှာလောက်ရှိတယ်။အဲ့တော့ဒီဟာကိုအခုလူတွေကြားထဲမှာလုပ်ငန်းရှင်တွေကြားထဲကိုဟိုနောက်ပြီးတော့ကွန်ပျူတာကျွမ်းကျင်သူတို့ပညာရှင်တွေကြားထဲကိုဟိုဖြန့်ပေးလိုက်ပြီးတော့လာမယ့်15ရက်နေ့မှာအတည်ပြုပြီးထုတ်ပြန်မယ်လို့ပြောနေတယ်။အဲ့ဒီသတင်းကတော့အမှန်ပဲလားဘယ်လိုညွှန်ကြားချက်တွေလာတာလဲခင်ဗျ။အ
မှန်ပါတယ်ဒီအခုလောလောဆယ်ဒီ draft law ကိုဒီသူက circulate လုပ်ထားတာကတော့ internet service provider တွေtelecom provider တွေပြီးတော့ဒီ computer အဖွဲ့အစည်းတွေ computer အဖွဲ့အစည်းတွေမြန်မာ computer federation တို့မြန်မာ computer professional association တို့အဲ့ဒီဟာတွေကိုပို့ထားပြီးတော့ဒီ feedback ကို15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာကိုထောက်ခံတယ်ဒါမှမဟုတ်ဘယ်နေရာမှာပြင်သစ်နေပါ냐အဲ့ဒါမျိုး15ရက်နေ့မတိုင်ခင်ပြန်ပေးဖို့ဒီဟာ direction ပေးထားပါတယ်ခင်ဗျာအားချက်ပေးထားပါ
ဒါနဲ့โอเคဒါဟိုအဲ့ဒီဥပဒေထဲမှာပါတဲ့အချက်တွေကိုမတွားခင်မှာเนาะဟိုတခုကျွန်တော်တို့ဒီလူတွေကြားထဲမှာပြောနေတဲ့အချက်ပေါ့เนาะအဲ့ဒါကဟိုဗာလဲဆိုတော့ဒီအင်တာနက်နဲ့ပတ်သက်တဲ့ဒီဟိုဝန်ဆောင်မှုပေးနေတဲ့ဌာနတွေအဖွဲ့အစည်းတွေဟိုဒီဟိုလုပ်ငန်းကုမ္ပဏီတွေကိုတရုတ်ပြည်ကလာတဲ့ဒီဂျားဖြတ်ဒီလိုဟိုလုပ်တဲ့ဟိုစောင့်ကြည့်တဲ့စက်တွေပို့ပေးထားပြီးတော့ဒါတွေကိုတက်ဆင်ဖို့ညွှန်ကြားချက်လာတယ်ဆိုတာကရောဟုတ်သလားခင်ဗျာ
ဟုတ်ပါတယ်အဲ့ဒါကတော့ဒီတရုတ်ပြည်ကလာတဲ့ firewall တွေပေါ့နော်ဒီ firewall တွေကို internet ဝန်ဆောင်မှုပေးတဲ့ company တွေပြီးတော့ဒီ telecom provider တွေပေါ့ဥပမာ Ooredoo Telenor အဲ့လိုဟာမျိုးတွေကိုသူတို့ကဒီလွန်ခဲ့တဲ့2ရက်လောက်ကစပြီးတော့ပို့ထားပါတယ်ပို့ထားပြီးတော့ဒီဟာတွေအကုန်လုံးကို15ရက်နေ့ February မတိုင်ခင် operational ဖြစ်ရမယ်လို့ညွှန်ကြားချက်ပေးထားပါတယ်ညွှန်ကြားချက်ပေးထားတဲ့အပြင်ကိုဒီ configuration လုပ်တဲ့အခါမှာလည်းဒီ draft cyber law ရဲ့ requirement နဲ့တခါတည်းတစ်ချီတညီတည်းညီစေဖို့ဒီဟာပြင်ဆင်ထားဖို့သူတို့ပြောပါတယ်ဥမာဟို log တွေကိုတိမ့်ထားမယ်ဆိုလို့ရှိရင်3နှစ်တစ်ခါတိမ့်ရမယ်ဆိုတဲ့ဟာတို့ပါလို့အဲ့ဒါတွေအကုန်လုံးကပြင်ဆင်ဖို့တခါတည်းပြောထားပါတယ
်အဲ့မှာအခုပြောသွားတဲ့တခါမှာဟို firewall ဟာ ड़ी ပေါ့နော်ဟို PC တွေဆိုတော့ဒါက software တွေကိုပြောတာလား hardware တွေကိုပြောတာလ
ား hardware တွေပါ hardware
okay သူကဘာတွေလုပ်နိုင်တာလဲအထူးသဖြင့်အဲ့ဒီဟို PC တွေက
ဒီဒီဟာဒီဟာတွေကတော့ latest technology firewall တွေဖြစ်တယ်အဲ့ဒါကဘာလို့လုပ်ရလဲဆိုတော့ဒီဥမာကျွန်တော်တို့ internet မှာ traffic ရှိတာပေါ့နော် traffic ဆိုတာကျွန်တော်တို့ရိုးရိုးဟလာဒီကျွန်တော်တို့ဒီ facebook သုံးတယ်ဆိုတော့ရိုးရိုး facebook traffic ရှိတယ်ဒါပေမဲ့ဒီ facebook traffic က encrypted လုပ်ထားတော့အထက်အဟောင်းကိုကြည့်လို့မရဘူးဆိုတော့ဘယ်သူကဘာပို့နေလဲဆိုတာမသိနိုင်ဘူးပေါ့ဒါပေမဲ့ဒီ latest technology firewall မှာဒီ deep packet inspection ဆိုတဲ့ features တွေပါတယ်အဲ့ဒါတွေကဒီtraffic ကိုအထဲကိုအထိဝင်ကြည့်လို့ရတယ်ပြီးတော့ဘာ data တွေ transfer လုပ်နေတယ်ဆိုတာအစအကုန်လုံးကြည့်လို့ရတယ်ဆိုတော့ဒီ latest technology နဲ့သူတို့ဒီ internet ကိုထိန်းချုပ်နိုင်ဖို့စူးစမ်းတယ်လို့ကျွန်တော်မြင်ပါတယ
်အဲ့တော့အဲ့ထဲမှာအပြင်ကိုထပ်ပြီးတော့ညွှန်ကြားချက်ကဒီလို firewall နဲ့ဟို monitor လုပ်တယ်ပေါ့နော်စောင့်ကြည့်မယ်ပြီးတော့ data တွေကိုတိမ့်ထားမယ်တစ်နှစ်အတွင်းတိမ့်ထားပြီးတော့ဒါတိမ့်ထားမယ်
3
နှစ်တောင်တိမ့်ထားမယ်ဆိုပြီးတော့ညွှန်ကြားတယ်ပြီးတော့
ဟုတ်ပါတယ
်ဆိုးရကလိုအပ်လို့ရှိရင်ဒါသူတို့ကပေးရမယ်ပေါ့အဲ့ဒါတွေ
မှန်ပါတယ်အစိုးရလိုအပ်ရင်တောင်းတာနဲ့ချက်ချင်းပေးရမယ
်အစိုးရလိုအပ်ရင်တောင်းတာနဲ့အဲ့လိုစီကံချက်ကအရင်တော့ရှိတာ
မရှိပါဘူးခင်ဗျာမရှိပါဘူ
းဟုတ်ပြီအဲ့ဒါကအခုလောလောဆယ်ဘာတွေဖြစ်လာနေလို့အခုဒါကဒီ2ရက်3ရက်အတွင်းမှာဒါတွေဖြစ်လဲဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့အပတ်တုန်းကဒါဆီအနာတိမ့်ပြီးတဲ့နောက်ပိုင်းမှာတယ်လီဖုန်းဆက်သွယ်ရေးတွေရှော့ချဖြတ်တယ်နောက်ပြီးတော့internet တွေနည်းနည်းလေး speed တွေညော့လာတယ်ပြီးတော့ facebook ကိုနဲ့တခြားအဲ့လိုဟိုလူမှုကွန်ရက်ကတဲ့အဟာတွေကိုပေါ့နော် ဒီဘက်ကနေပြီးတော့ဝန်ဆောင်မှုပေးတာကိုရပ်ဖို့ဆိုပြီးညွှန်ကြားချက်တွေထုတ်တယ်ဒါတွေနဲ့မလုံလောက်ပြန်နေအခုဒါထပ်ပြီးတော့ဟိုအခြေအနေကိုတော့ပို့ပြီးတင်းကျပ်ဆွဲရဲဆိုတဲ့သဘောလားတခြားဘာရွယ်ချက်တွေရှိသေးလဲ
အဓိကတော့ဗျာဒီအခုအရင်တော့သူတို့လုပ်နေတဲ့ဟိုနီးတွေပေါ့နော်ဥမာအင်တာနက်ကိုဖျက်ပစ်တာတော့အင်တာနက်တစ်ခုလုံးပိတ်ပစ်တာတော့နောက်ပြီးတော့ဒီအကုန်လုံးကိုဘန်ပစ်တာတော့ကြတော့ကျွန်တော်တို့ဗမာပြည်မှာရှိတဲ့ဟို business တွေကိုထိခိုက်စေတယ်လေဟိုအထူးသဖြင့် banking industry ပေါ့ကျွန်တော်တို့ရဲ့ဒီ banking industry
internet ကို rely လုပ်လို့ပေါ့အင်ပေ
ါ့ဟုတ် internet ကို internet ပေါ်မှာအလုပ်လုပ်နေရတာဆိုတော့ဒီ internet ကိုအကုန်လုံးပိတ်လိုက်ရင် ban တွေအလုပ်မလုပ်ဘူးဆိုလို့ရှိရင်ပို့ပြီးတော့ issue တွေကပိုများလာမယ်လေဆိုတော့သူတို့အနေနဲ့ဒီဟာကို pinpoint လုပ်ပြီးတော့ block နိုင်မှုအတွက်သူတို့ဒီ facility တွေလိုရယ်ပေါ့နော်ကျွန်တော်နောက်တစ်ခုကဒီ internet ပေါ်မှာဒီအထူးသဖြင့် information ပြန့်လာ ਉ သူတို့ကဒီဟာကိုဟို control လုပ်ချင်ထိန်းနေတာပေါ့အထူးသဖြင့်ဒီ fake news တွေပြန့်လာတော့နောက်ပြီးတော့ဒီလိုမျိုးတကယ်ဟိုဟို protest news တွေ abuse report တွေဒီလိုမျိုး online အနေနဲ့တက်တယ်နောက်ပြီးတော့ဒီနိုင်ငံသားဒီဟို media တွေနဲ့ဆက်သွယ်ပြီးတော့ဓာတ်ရိုက်ဆက်သွယ်ပြီးတော့ဒီ information တွေကိုမပြတ်ပို့နိုင်နေတာတွေကိုသူတို့ control လုပ်ချင်ရှင်းပြောနေ information flow control လုပ်ချင်တဲ့သဘောရှိတယ်ဒါပေမဲ့အဲ့လို control လုပ်တဲ့အခါမှာဒီဘက်ကနေပြီးတော့ side effect တွေမဖြစ်စေဖို့အတွက်ဒီလိုမျိုး technology ကိုလဲရခြင်းဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ဒီသူတို့ internet ကိုပိတ်ချလိုက်လို့ရှိရင်ဗမာပြည်ကဘန်နေတော်တော်များများအလုံးမလုံးတော့ဘာလို့ဆိုတော့ဗမာပြည်ကဘန်နေတော်တော်များများသူတို့ရဲ့ infrastructure Amazon တို့ဒီ Huawei တို့ဒီ Microsoft တို့ရဲ့ cloud တွေပေါ်မှာတင်ထားတာဆိုတော့ဒါတွေအကုန်လုံးဖျက်လိုက်လို့မရဘူးဆိုတော့သူတို့အနေနဲ့ဒီနီလောင်းကိုသွားတာဖြစ်တယ်
ဟုတ်ကဲ့ဆိုတော့ပြောတဲ့အထဲမှာ Huawei ဆိုတာလည်းပါတယ်အခုဟိုလက်တော်ဒီ internet ဝန်ဆောင်မှု company တွေကိုပို့ပို့ပေးထားပြီးတော့15ရက်မတိုင်ခင်အပီးတက်ရမယ်ဆိုတဲ့ set တွေကလည်း firewall set တွေကလည်း Huawei ရဲ့ set တွေလို့ပြောတယ်ဟုတ်တယ်နော်အဲ
့ဒါတော့ကျွန်တော်တို့လည်းကြားပါတယ်ဒါပေမဲ့ confirm တော့ကျွန်တော်တို့သိချာမသိရသေးပါဘူးဒီလိုပဲဟိုဒီ industry ကလူတွေအချင်းချင်းပြောကြတာပေါ့နော်သူတို့တရားတော့ Huawei ကလာတဲ့ device တွေဖြစ်တယ်လို့ပြောပါတယ်ဟုတ်ကဲ့
အဲ့တော့ပြီးခဲ့တဲ့ရက်ပိုင်းပေါ့နော်အဲ့တုန်းကတရုတ်ပြည်ကလေးမြန်နေငါးစီးလောက်ဆင်းလာပြီးပစ္စည်းတွေချရတဲ့ပါညာဆိုတဲ့သတင်းတွေရောဆက်ဆက်နိုင်လား
ဆက်ဆက်နိုင်ပါတယ်ဖြစ်နိုင်ပါတယ်ခင်ဗျဟုတ်ကဲ့ကိုကတော့ရောက်ရှိလာတာဖြစ်ပါတယ
်ဟုတ်ပြီအဲ့တော့တဘောကဒါပြန်ချုပ်ရမယ်ဆိုလို့ရှိရင်ဒါအခုလောလောဆယ်ဒီ internet ဝန်ဆောင်မှု company တွေကိုဒီ cyber security law ဆိုတဲ့စာမျက်နှာ38မျက်နှာရှိတဲ့ဥပဒေမူကြမ်းကိုပေးပို့ပြီးတော့ဒီကိစ္စတွေကိုတုံးတပ်ဖို့ပြီးတော့ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့အကြောင်းကြားဖို့15ရက်နေမတိုင်ခင်ပေါ့နော်အဲ့ဒီမတိုင်ခင်မှာလဲဒါကဥပဒေအကြောင်းအရာနောက်တစ်ခုကလည်းဒါဆိုလိုအပ်တဲ့ထိန်းချုပ်နိုင်စွာရှိတဲ့ service တွေကိုမဖြစ်မနေတတ်ရမယ်ဆိုပြီးပြပို့ထားပြီးပြီဆိုတော့ဒါကဒါနှစ်ဖက်ပြိုင်သူဟိုအချင်းကိုက်ပြီးလုပ်နေကြတယ်ဆိုတဲ့သဘောပေါ့နော်အဲ့တော့ဒီနေရာမှာကျွန်တော်အခု cyber security law ဆိုတဲ့အထဲမှာပါတဲ့ဟိုဥပဒေပေါ့နော်ဥပဒေထဲမှာပါတဲ့အရေးကြီးတဲ့အချက်ကလေးကျွန်တော်နည်းနည်းဆွေးနွေးခြင်းနဲ့အဲ့တော့
ဟုတ်ကဲ့
ဒီအရေးကြီးတဲ့အချက်ကလေးတွေမှာဟိုကျွန်တော်လည်းအကျဉ်းတော့ဖတ်ကြည့်လိုက်တယ်ဖတ်ကြည့်လိုက်တဲ့အခါကျတော့ဒါဒီဝန်ဆောင်မှုကုမ္ပဏီတွေအပေါ်ကိုကန့်တတ်တဲ့အချက်ကဒါဟို license တွေပြန်လျှောက်ရမယ်နောက်ပြီးတော့သူစိုးစိုးကပြောတဲ့ဒီသူတို့ပြောတဲ့ထိန်းချုပ်မှုတွေပေါ့နော်ဒီကိစ္စတွေကိုတုံးနဲ့ထိန်းထားရမယ်ဟိုအချက်အလက်တွေကိုပေါ့နော်ဒါစောင့်ကြည့်ရမယ်ဆိုတော့ဒါပြင်တခြားထူးခြားခြားဘာပါလေးလဲဒါဝန်ဆောင်မှုကုမ္ပဏီတွေပေါ့တင်းကျပ်တဲ့ကိစ္စပေါ့နော်အဲ့ဒါဘာတွေပါလေးလဲ
ဒီဝန်ဆောင်မှုကုမ္ပဏီတွေနေမဟုတ်ဒီ access ပေါ်မှာလဲသူကတင်းကျပ်တာပေါ့နော်ဒီလူတိုင်းရဲ့ information ကိုသိရမယ်ဒါပေမဲ့သူတို့လုပ်တဲ့ပုံစံကဘာလဲဆိုတော့ဒီ service provider တွေအနေနဲ့ကသူတို့ရဲ့ service ကိုသုံးနေတဲ့လူရဲ့ information detail ကိုအကုန်လုံးသိထားရမယ်ပြီးရင်ဒီ information ကိုသူတို့ provide လုပ်ရမယ်ဆိုတဲ့သဘောကိုတက်ရောက်အထူးဖြင့်တို့ရေးထားတဲ့အထဲမှာဒီထဲမှာဟိုတခုဆိုလို့ရှိရင်တို့ကပိတ်ဆိုတာနဲ့ချက်ချင်းပိတ်ရမှာဘာ reason မှပေးလို့မရဘူးဘာဟို business exemption မှတောင်းလို့မရဘူးဆိုတဲ့သဘောမျိုးလည်းရှိတယ်နောက်တစ်ခုကဟို practical မကြတဲ့ဟာတော်တော်များများကဘာလဲဆိုတော့ server ကိုတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့တကယ်လို့ကျွန်တော်တို့ Google တို့ Facebook တို့သွားပြီးတော့ဒီနေရာမှာလာထားပေးလို့တော့ပြောလို့လည်းမရဘူးလေသိရမလားအဲ့တော့ကျွန်တော်တို့နောက်တစ်ခုကဟို cloud service provider တွေအနေနဲ့လည်းcloud service ကိုဗမာပြည်မှာပေးလို့မရတော့ဘာဖြစ်လို့လဲဆိုတော့စားတဲ့ထားတဲ့ server ကဒီအပြည်တွင်းမှာသူတို့ပြောတဲ့နေရာမှာပဲထားရမယ်ဆိုတော့ဆိုရှင်းပြောရင်တော့တော်တော်ကြီးကိုမကိုက်ညီတဲ့မစီလျော်တဲ့ဥပဒေမူကြမ်းလိုမျိုးဖြစ်နေပါတယ်ခင်ဗျာ
။ဩဒါဟိုတရုတ်ပြည်မှာရှိတဲ့ဥမာ data တွေကိုသူတို့က country control ပေါ့နော်နိုင်ငံထဲမှာပဲ control လုပ်လိုက်တယ်ဆိုတဲ့ပုံစံမျိုးဖြစ်နေတာပေါ့။ဒါ cloud နေဟိုတခြားတကယ်ကမ္ဘာအနှံ့မှာရှိတဲ့ global အဲ့လို storage မှာထားတာမဟုတ်ဘဲနဲ့ဒီ data တွေအကုန်လုံးကိုဒီနိုင်ငံကနေပြီးတော့ control လုပ်နေဆိုတဲ့ပုံစံမျိုးဖြစ်သွားတာပေါ့
မှန်ပါတယ်ခင်ဗျမှန်ပါတယ်မှန်ပါတယ်ဆိုရှင်တို့ data ကိုဗမာပြည်ထဲမှာပဲထားရမယ်တကယ်လို့ဒီလိုအပ်ရင်ဒီ data ကိုလည်းဗမာပြည်တွင်းမှာပဲသူတို့သိမ့်ပိုက်မယ်ဆိုတဲ့သဘောမျိုးကိုတက်ရောက်ပါတယ်
ဟုတ်ကဲ့အဲ့တော့လူစစောကပြောတဲ့အထက်မှာနောက်တစ်ခုကပါလဲဆိုတော့လူတွေရဲ့အချက်အလက်တွေအကုန်လုံးဟိုတိထားရမယ်ဆိုတော့ဒါဟိုနောက်ပြီးတော့ကျွန်တော်ဆက်ဖတ်ကြည့်လိုက်တဲ့အခါကျတော့လေအကောင့်တူတွေပေါ့နော်အကောင့်တူတွေလောက်တာအစအရေးယူနိုင်တယ်ဆိုတဲ့ပုံစံမျိုးသူရေးထားတယ်လေပြည်ထောင်နေ
အခြေအနေ
ဆိုလို့ရှိရင်လေဟိုတခြားဟိုပုံမှန်66ပေါ့နော်ဒီဂါကြီးနဲ့တဲပို့ပြီးတော့အသေးစိတ်လာတာတွေ့ရတယ်အထူးသဖြင့
်
ဆိုရင်လူတယောက်ချင်းစီကိုပဲဥမာအဖွဲ့အစည်းတစ်ခုကိုထိခိုက်အောင်ရေးတာတို့ဟိုလိမ်မှုကိစ္စဟာတွေကိုတင်တာတို့ဟိုသွေးကွဲအောင်လုပ်တယ်ဆိုရဲဆွဲဆွဲချက်မျိုးနောက်အကောင့်တူပေါ့နော်အဲ့ဒါမျိုးတွေကအစားထောင်ထဲ3နှစ်တည်းကြာမယ်တို့အဲနောက်ပြီးတော့ဒီဒံငွေလည်း300လောက်ရှိမယ်နဲ့တူတယ်အဲ့ဒါမျိုးတွေ
ပါတ
ယ်အတွေ့ရဆိုတော့ဟိုတခြားဒီတဲ့ပို့ပြီးတင်တဲ့တခြားဟိုထူးခြားတဲ့ချက်တွေရောရှိတယ်အဲ့ဒါလေးတွေချက်လောက်ထောက်ပြပါအောင်ကျွန်တော်လည်းအကြမ်းင်းမဲ့ဖတ်ရတယ်ဆိုတော့လေ
ဟုတ်တော့ကျွန်တော်လည်းအကြမ်းပြင်းမဲ့ကျွန်တော်လည်းဖတ်ထားတာပါဒါပေမဲ့ဒီဟိုပြဿနာပါလဲဆိုတော့တို့ကဒီအခုအကောင့်အတူဖွင့်တာတို့ဟဲ့လား online ပေါ်မှာ post တင်တာတို့တို့ကပြဿနာရှာတင်တယ်ဆိုတော့ဥမာ online ပေါ်မှာ post တင်ဆိုလို့ရှိရင်ဟိုတို့ဆွဲချက်ချတဲ့ဟာနဲ့ညှိတယ်လေသိရမလားဥမာ66ကကြီးဆိုလို့ရှိရင်66ကကြီးကလူတယောက်ကိုသိစော်ကားတယ်ဆိုတော့မှသူ့ကိုထိခိုက်တယ်ဆိုတော့မှညှိတာဒီဟာကကျတော့ blanket လို့ပြောဖြစ်သွားတယ်သူတို့နဲ့မစီလျော်တဲ့ဟာကိုတင်တယ်ဒီဟာကိုတင်တဲ့အတွက်ဖမ်းတယ်ဆိုတဲ့ပုံစံမျိုးဖြစ်တယ်အခု
အဲ့တော့ဒါအကောင့်တူရှိနေရယ်ဆိုတာကိုလည်းမြင်တယ်ဆိုလို့ရှိရင်လည်းဒါအကောင့်တူလုပ်မှုနဲ့အရေးယူခံရမယ
်မှန်ပါတယ်မှန်ပါတယ်ဥမာကျော်လာကျွန်တော်တို့ကဗျာအခုဒီဟိုဒီဆန္ဒပြတဲ့အကြောင်းတွေတင်နေတယ်ဒါပေမဲ့ကိုယ်အကောင့်ကနေမတင်ကျွန်တော်အကောင့်တစ်ခု create လုပ်ပြီးကိုယ့်အကူတင်လိုက်တယ်ဒါပေမဲ့အဲ့ဒီဟာကိုသူတို့ကသိသွားတယ်ဆိုလို့ရှိရင်ဒီဥမာ internet connection အရာသူတို့ lock တဲ့အရာကျွန်တော်အိမ်ကနေပြီးတော့ဒီဟာကို access လုပ်တယ်ဆိုလို့ရှိရင်သူတို့အနေနဲ့ကျွန်တော်ကိုလာဖမ်းပြီးတော့ account တူလုပ်မှုနဲ့ကျွန်တော်ဟိုတရားစွဲလို့ရတယ်ပေါ့
ဟုတ်ကဲ့အဲ့တော့အခုဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်တို့နောက်ပြီးတော့ဒီဝန်ဆောင်မှုပေးနေတဲ့ company တွေအနေနဲ့ဟောဘယ်လိုတုံ့ပြန်ကြမယ်လို့ကြားလဲဟိုတုံ့ပြန်တာရောမထွက်သေးဘူးပေါ့နော်ဘယ်လိုတွေဝေဖန်ပြောဆိုနေတာရှိလဲ
ဟိုမြန်မာ IT industry ကလူတော်တော်များများရောဒီဟာကိုအားလုံးဆန့်ကျင်ကြပါတယ်သူဖြစ်ဒီတရားမဝင်တဲ့အစိုးရပေါ့နော်ကျွန်တော်တို့လက်မခံတဲ့စစ်အစိုးရပြဋ္ဌာန်းတဲ့ဥပဒေမို့လို့အားလုံးကတညီတညွတ်ထဲခန့်ကွက်ကြပါတယ်ဒါပေမဲ့မြန်မာကွန်ပျူတာဖက်ဒရေးရှင်းလိုမျိုးမြန်မာကွန်ပျူတာဖက်ဒရေးရှင်းကတော့အစိုးရရဲ့လမ်းစဉ်ကိုလိုက်ဖို့ရှိပါတယ်သူတို့ကတော့ဒီဟာကိုခန့်ကွက်မှလည်းမဟုတ်ဘူးသူတို့ဒီဟာကို endorse လုပ်ပေးဖို့ရှိပါတယ်ခင်ဗျမြန်မာအထူးဖြင့်မြန်မာကွန်ပျူတာဖက်ဒရေးရှင်းကဒီအစိုးရတော်တော်များများ CEC တွေပေါ့နော်မြန်မာကွန်ပျူတာဖက်ဒရေးရှင်းရဲ့ EC တွေကဒီအစိုးရနဲ့ပတ်သက်ပြီးတော့ project တွေယူပြီးတော့လုပ်နေတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအစိုးရကိုလွန်ဆန်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့မထင်ဘူး။နောက်ပြီးတော့ IT industry ကိုလည်းသူတို့တကယ် represent လုပ်လိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူးခဗျ။
အဲ့တော့ဒီဝန်ဆောင်မှုပေးနေတဲ့နိုင်ငံခြား company တွေရောဥပမာအဖြစ် Telenor တို့လိုခုဒီ Telco company တွေပေါ့အဲ့ဒါတွေအားရောဘယ်လိုပြန်ပြီးတုံ့ပြန်မယ်ထင်လဲ။
ကျွန်တော်ထင်တာတော့သူတို့ရဲ့ဒီ public engagement ဟို policy နဲ့သူတို့သွားမယ်ထင်ပါတယ်သူတို့ရဲ့မိခင် company တွေကိုသူတို့ပြန်မေးပြီးတော့ဒီဟာကိုဆက်ပြီးတော့ follow လုပ်မလားမလုပ်လားဆိုတော့သူတို့ပြန်ပြောမှာပေါ့နော်ဒါပေမဲ့ကျွန်တော်ထင်တာတော့ Telenor တို့ Ooredoo တို့ကတော့ဒီဟာကိုထောက်ခံလိမ့်မယ်လို့မထင်ဘူးဒါပေမဲ့သူတို့ထောက်ခံကမထောက်ခံဒီဟာကဥပဒေအနေနဲ့အရောဖြစ်လာမှာပဲ
အဲ့တော့ဒီဥပဒေရလဲဒါပေမဲ့ဟိုကြည့်ရတာကနေချင်းညချင်းဆွဲလိုက်တဲ့ဥပဒေတော့မဟုတ်ဘူးနေဟိုကြည့်ရတာတော်တော်လေးကိုဟိုနိုင်ငံတကာတခြားကိစ္စဟိုတေချာဆွဲထားပြီးတော့မှအခုထုတ်ပြရတယ်ဆိုတဲ့သဘောလားအရင်တော့ဒီဥပဒေအကြောင်းကြားဘူးလား
အာကျွန်တော်တို့ကြားဘူးလားအော်လွန်ခဲ့တဲ့နှစ်နှစ်လောက်ကဒေါန်စန်းစစ်ကြီးအစိုးရလက်ထက်မှာဒီ Roland Berger ဟို consulting ကနေပြီးတော့အဆင့်ဒီဟိုကျွန်တော်တို့ပမာပြည်အဆက်အသွယ်ရေးဝန်ကြီးဌာနကိုဒီ Singapore company TPC consulting နဲ့ချိတ်ပြီးတော့ cyber security law draft ကိုရေးခိုင်းခဲ့ပါတယ်အဲ့ဒီတော့မှာ TPC ကရေးပေးတဲ့ draft law ရှိပါတယ်အဲ့ဒါကတော့ Singapore က cyber security law နဲ့တော်တော်ကြီးကို similar ဖြစ်ပါတယ်သူတို့ကအဲ့ law draft ကိုပေးတဲ့အချိန်မှာကျွန်တော်တို့ရဲ့ဒီဘက်က MODC ကဒီဟာကိုဒီပမာပြည်မှာရှိတဲ့တက်သည့်ပညာရှင်တွေကိုမျှဝေပြီးတော့ comment တောင်းတယ်ပေါ့နော်ဒီက comment နဲ့ feedback တောင်းတဲ့အခါမှာဒီ Singapore ရဲ့ law ကပမာပြည်နဲ့တိုက်ရိုက်ကြီးမဆက်တဲ့အားကိုတွေ့တဲ့အတွက်ကြောင့်မို့လို့ဒီဟာကိုမတုံ့တင်ပဲနဲ့ဒီဟာကို guide အနေနဲ့ပဲသုံးပြီးတော့ဒီဗမာပြည်က law တစ်ခုကို formulate လုပ်ဖို့ဆိုပြီးတော့အကြံပြန်ပြုကြပါတယ်အဲ့တော့အဲ့ဒီအချိန်မှာ MOTC နဲ့ DPC နဲ့အကြီးအကျယ်စကားများကြပြီးတော့ပတ်စံပြန်တောင်းတာတွေပါလေထိအောင်ဖြစ်ခဲ့ကြပါလေခင်ဗျာဒါပေမဲ့ဒီ law ကိုကျွန်တော်တို့ဒီဟာကိုပြန်ပြီး enact မလုပ်ဘဲနဲ့ဆက်ပြီးတော့ရေးနေတယ်လို့ပဲကျွန်တော်တို့ဆက်ကြပါတယ်ဒီဟာကိုဟိုဘာမှဆက်ပြီးတော့ account ထဲပေါ်ရပါ냐ဆိုတော့မတွေ့ပါဘူးဒါပေမဲ့အခုဒီရပိုင်းအတွင်းကြောင့်ဒီနေ့မှာပေါ့နော်ကျွန်တော်တို့ဒီ draft ကိုပြန်ပြီးတော့ထွက်လာတယ်ဆိုတော့ကျွန်တော်တို့ပြန်တွေ့ရတာပါဟုတ်ကဲ့
အဲ့တော့အခုဒီနေ့ပြန်ထုတ်လိုက်တဲ့ဟိုမူကြမ်းပေါ့နော်ဒီမူကြမ်းကအရင်ဟိုစင်ကာပူမှာရှိတဲ့ cyber security law နဲ့တော်တော်လေးဆင်တယ်လို့ပြောလို့ရတာပေါ့အဲ့လိုလား
ဟုတ်ကဲ့တော်တော်လေးဆင်ပါတယ်တော်တော်လေးဆင်ပါတယ်ဆိုတာ requirement တချို့ဒီဟို regulatory ဘိုင်းကတော့တော်တော်လေးဆင်ပါတယ်ဒါပေမဲ့ဒီဘက်က intrusive ဟိုဥစားဒီ surveillance ဘိုင်းကတော့ဒါပမာပြားထည့်တာလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကအခုခေါင်းစဉ်ကလည်းဒါနိုင်ငံစီချုပ်အုပ်ချုပ်ရေးကောင်စီကနေပြောပြဋ္ဌာန်းနေဆိုတဲ့ခေါင်းစဉ်နဲ့သူရဲ့ဟိုဒီအပြစ်ဒဏ်ချမှတ်မှုလို့ပါလို့အဲ့ဒါတွေကထပ်ဒီဘက်မှာထပ်ပြီးထည့်ထားတာနဲ့ဒီလိုလေနော
်မှန်ပါတယ်ခင်ဗျာမှန်ပါတယ်အ
ဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဆွေးနွေးဖို့တတ်မှတ်ထားတဲ့ရက်ကအဲဘယ်တော့လဲပြန်ပြောပါအောင်အဲ့ဒါတွေဘယ်လို
15ရက် February ပါသူတို့ကဒီအောင်နောက်ဆုံးထားပြီးတော့15ရက်မတိုင်ခင်နောက်ဆုံးထားပြီးတော့ပို့ရမယ်လို့ပြောထားပါတယ်
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာเนาะဒီအဲ့တော့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီရပိုင်းတွေအတွက်မှာဘာတွေဆက်ဖြစ်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရမှာပေါ့เนา
ะမှန်ပါတယ်ခင်ဗျာဒီကျွန်တော်မြင်တာတော့15ရက်နေ့နောက်ပိုင်းမှာဗမာပြည်တဲကနေပြီးတော့ VPN တွေကြော်ပြီးထွက်တာတို့ Facebook ပေါ်တက်တာတို့တော်တော်များများဟိုယော့သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဒီ device တွေ active ဖြစ်လာပြီဆိုလို့ရှိရင်တော့စပြီးထိန်းချုပ်တော့မှာပြီးလို့ရှိရင်ကျွန်တော်မြင်တာတော့ဒီ online မှာ active ဖြစ်တဲ့လူတွေ online မှာသတင်းပေးတဲ့လူတွေဒီမှာအဖန်ခံရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်မှထပ်ပြီးဆက်သွယ်မေးမြန်းပါအောင်ပဲနော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပ
ါ VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တန်ခါအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်အခုကြာတာပရိနေမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနင်္လာအစီအစဉ်အစုံကိုနက်ရှင်နိုင်ကနေ990လိုင်းတိုမီတာ20 kHz 15.13 လိုင်းတိုမီတာ25 kHz 11.3 လိုင်းတိုမီတာ32 kHz 9335တို့ကနေပြန်လည်တားဆင်နိုင်ပါတယ်ဒီကနေ့မနေ့ဖက်နောက်ဆုံးရမြန်မာနိုင်ငံသတင်းတွေကိုကုညာဝင်းအောင်ကကြီးညာပေးပါမယ
်မြန်မာနိုင်ငံမှာအာဏာသိမ်းယူခဲ့ကြတဲ့စစ်တပ်ခေါင်းဆောင်တွေပေါ့အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့အရေးယူလိုက်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒေသစံတော်ချိန်ဘိုဒူးနေမွန်လွန်ပိုင်းမှာကြေညာပါတယ်။ဒါအပြင်တပ်မတော်ကလက်ရှိသိမ်းယူထားတဲ့အာဏာကိုအမြန်ဆုံးပြန်စွန့်လွှတ်ဖို့ကိုလည်းသမ္မတဘိုင်ဒန်ကတိုက်တွန်းလိုက်ပါတယ်။အခုချမှတ်လိုက်တဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုအရမြန်မာအစိုးရသုံးရံပုံငွေအတွက်အမေရိကန်ကထောက်ပံ့နေတဲ့အမေရိကန်ဒေါ်လာ1ဘီလီယံကိုအာဏာသိမ်းစစ်ကောင်စီကရတော့မှာမဟုတ်ပါဘူး။အကြိမ်ပြည်မြန်မာနိုင်ငံမှာလက်ရှိတဲ့အခြေအနေတွေပိုဆိုးလာမယ်ဆိုရင်မြန်မာစစ်ဘုတ်ချုပ်တွေကိုအမေရိကန်ပြည်ထောင်စုကဒီထက်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံချမှတ်သွားမယ်လို့ဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာမြန်မာနိုင်ငံတော်လွှတ်စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေပိုပြီးကြေပြန့်ကြီးတွားလာနေချိန်မှာပဲ NLD အစိုးရထက်တဲ့ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တချို့ကိုစတင်ဖမ်းဆီးနေတယ်လို့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေ NLD ပါတီဘူတောင်ဝန်ရှိသူတချို့ကိုပါစစ်တပ်ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်လံဖမ်းဆီးခဲ့ပါတယ်အခုလိုဖမ်းဆီးမှုတွေရှေ့ဆက်ဖြစ်လာလိမ့်မယ်လို့ရန်ကုန်မြို့နိုင်ငံရေးအတိုင်းအဝိုင်းကသုံးသပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ဂျပန်ခီရင်အဖျော်ရမကအုပ်စုကမြန်မာဥပိုင်လီမီတက်နဲ့ဖက်ဆက်လုပ်ငန်းတွေကနေစွန့်ခွာသွားပါတယ်။အင်္ဂါနေ့ကတော့စင်ကာပူ RMH ကုမ္ပဏီကစစ်တပ်ပိုင်းမြန်မာဗာဂျီးနီးယားတိုဘက်ကိုကုမ္ပဏီမှာရှိတဲ့သူ့ရဲ့ရှယ်ယာတွေကိုစွန့်လွှတ်ကြောင်းကြေညာခဲ့ပါတယ်ခင်ဗျာ
။ခြားသာပတိနဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကုညာဝင်းအောင်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုက်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်။သောတာရှင်နေအနေနဲ့ VOE ကိုစာလိုက်ကနေတဆင်ဝေဖန်အကြံပေးစာတွေပို့ဖို့လိုတယ်။လက်သချင်းတောင်းလို့ကြရတဲ့ဆိုရင် VOE ရဲ့စာလိုက်လေးစာက VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ899ကိုဆက်သွယ်ရနိုင်တယ်လို့
ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရတော့1-2-3-2-3-4-5-5-5လေးကိုခေါ်ဆိုနိုင်ပါတယ်။ဒီကနေ့ညနေပဲ 6:00 ထုတ်လွှင့်မဲ့အစီအစဉ်လေးကိုအနုမီတာစက္ကန့်က 19:25 တို့ကနေတန်လွှင့်ပေးမှာဖြစ်ပါတယ်။
This program has come to you from the Voice of America, Washington.